The Voice of America in Burmese.
Washington Review in American Sangano, Natana Se, Mila Seye, Taukani Manekin season Rego, Yama Sanoji Manet, Chana Yagani Koranaiti, Lainomita Naseli Lees and Nazate, Lainamita Dia Guzerogani, Tona and Bini Babin. Jama Kimio Taba, Dimanekin the Rimigo, who Yemen Tonet to Joja Bibahin. ကမ္ဘာဆင်းရဲမွေးတည်မှုပြဿနာတိုက်ခိုက်ရေးအတွက်ရနေတဲ့တိုးတက်မှုတွေဟာအခုကိုရိုနာဗိုင်းရပ်စ်ကာယောဂါပိုင်းကြောင့်ဆုတ်ယုတ်သွားနိုင်တဲ့အန္တရာယ်နဲ့ကြုံရရတယ်လို့ကမ္ဘာဘဏ်ကကြေညာပြနေမှာပြောပါတယ်။ထိကာယောဂါကြောင့်ကမ္ဘာတစ်လွှာလူသန်းပေါင်းများစွာကိုအလုပ်လက်မဲ့ဖြစ်စေတာကြောင့်အကျိုးဆက်အနေနဲ့ကမ္ဘာဆင်းရဲမွေးတည်မှုနှုန်းဟာ 1986年，阿富汗大撒哈拉地带的能源联盟（AFRICA） 丁香家这个特登设备多过，事先漏拍，今年苏瓦人来列队，希望伊能按着偏僻困难中抓你吧嘞。John Hopkins 这个都适当嘛咯，格巴德罗，第二个古塞看下图个，这边呢嘛，东边那边关尼巴西那边，第三个图个，那边东当就西尼吧嘞。Coronavirus个要个谈讲，希望伊提高你的American地方数嘛，阿罗来来看啥款小态度物业哈，真的是差多了那边。 ဒီကနေ့တရင်ပတ်တင်ပါပဲ။သုံးတက်တမ73ပြီးရှောက်ထားခဲ့တယ်လို့အလို့သမားဝန်ကြီးဌာနကကြေညာပြနေမှာပြောပါတယ်။သမရဒေါ်နယ်ထရမ့်ကအမေရိကန်စီးပွားရေးပြန်တည်ကောင်းလာစေဖို့အတွက်တွန်းအားပေးနေတယ်လို့တချို့ပြည်နယ်တွေကလည်းအသေးစားစီးပွားရေးလုပ်ငန်းကလေးတွေကိုစပြီးပြန်ဖွင့်နေပေမဲ့အခုဆိုအလို့လက်မဲ့ခန်းစားခွင့်ရှောက်ထားသူဦးရေဟာတလခွဲတွင်းစုစုပေါင်း30တက်တမ73ဖြစ်လာနေတာပါ။ဒါပေမဲ့ ဆက်ပြီးဖြစ်ပေါ်နေတဲ့ဒီကာယောဂါတန်းကြောင့်အလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားသူဟာလာမယ့်သတင်းပတ်တွေတွင်ပါပဲနောက်ထပ်တန်းနဲ့ချီးပြီးရှိလာနိုင်ပါတယ်။အလုပ်သမား၆ယောက်မှာတယောက်အလုပ်လက်မဲ့ဖြစ်သွားတာကြောင့်အမေရိကန်နိုင်ငံမှာထောင်ကို30နှစ်တွေအတွင်းစီးပွားရေးကဆိုက်ခဲ့ခြင်းကစပြီးအခုလောက်အလုပ်လက်မဲ့နှုန်းများလာမျိုးမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ ဒါပေမဲ့တရုတ်နိုင်ငံကနေဒီယောဂစတင်ဖြစ်ပွားတာဟာယောဂပိုးရှိနေတဲ့တရိတ်ဆန်တွေနဲ့ထိတွေ့တဲ့လူသားကနေစဖြစ်တာလားဝူဟန်ဓာတ်ခွဲခန်းကသိပ္ပံဆိုင်ရာမတော်တဆဖြစ်မှုတွေကစခဲ့တာလားဆိုတော့ကိုတော့ဆက်ပြီးစုံစမ်းနေစေဖြစ်တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ဆက်လက်စုံစမ်းစေဒီကိစ္စနဲ့ပတ်သက်ပြီး American ထောက်လှမ်းရေးဌာနအကြီးအကဲရုံးကရှာရှာပပထုတ်ပြန်တဲ့ကြေညာချက်တွေကြေညာချက်မှာတော့ COVID-19 ယောဂပိုးဟာလူကလုတာဒါမှမဟုတ်မျိုးပိစပြောင်းလဲထားတာမျိုးမဟုတ်ဘူးလို့တိတ်ပန်ဆိုင်ရာအများလက်ခံထားတဲ့အတိုင်း American ထောက်လှမ်းရေးအတိုင်းအဝန်ကသဘောတူကြောင်းဖော်ပြထားပါတယ်။သမရအင်ဂျူကတော့ COVID-19 ရောဂါစတင်ရတဲ့အကြောင်းရင်းကိုသေသေချာချာစုံစမ်းပေးဖို့တောင်းဆိုနေတာပါ။ Corona virus ခေါ်ရောဂါဖြစ်ပေါ်နေတဲ့လူနာတွေအတွက်ဈေးသက်သာပြီးအရေးသွေးကောင်းတဲ့အသက်ရှူဆက်တွေကိုထုတ်လုပ်နိုင်ပြီဖြစ်ကြောင်း London Imperial College ကဆရာဝန်တွေနဲ့ engineer တွေကပြောပါတယ်။ကမ္ဘာတစ်လွှာဒီယောဂါပိုးကူးစက်မှုဒဏ်ကိုဆုဆုပ်ပွားပွားခံနေရချိန်မှာအသက်ရှူဆက်တွေအများအပြားလိုအပ်နေတာဖြစ်ပြီးဒီဆက်ကိုကျန်းမာရေးဆနစ်ညံ့ဖျင်းတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအမြန်စပြီးသုံးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။အခြေခံကြက်ကြစဉ်းစားပြီးထုတ်လုပ်ထားတဲ့ Jim Van လို့ခေါ်တဲ့ဒီအသက်ရှူဆက်ကိုကမ္ဘာဘယ်နေရာမှာမဆိုဈေးတက်တက်သာသာနဲ့တည်ဆောက်နိုင်တယ်လို့ဒီဆက်တည်ဆောက်ရေးစီမံကိန်းကိုဦးဆောင်သူဒေါက်တာ Joseph Shawat ကပြောပါတယ်။Jim Van ဆက်ဟာအလွယ်တကူရနိုင်တဲ့ပစ္စည်းတွေကိုတုံးထားတာဖြစ်ကြောင်းလဲဆက်ကိုပူးတွဲတည်ထွင်တဲ့ London Royal Brompton ဆေးရုံကကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေကိုလက်တွေ့ကျကျကူတာပေးနေတဲ့ဒေါက်တာ Jacob D ကပြောပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 မှ5 kHz 40 kHz 93 ဖိုင်းဒိုမီတာ51 kHz 98.5 နဲ့ဖိုင်းနမီတာ190 kHz 105.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာတရိပ်ပြီကိုဆက်လက်ကြီးညာတော့ပါမယ်အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီနဲ့ကိုဗစ် -19 ကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေကိုတယ်လီဖုန်းကတဆင့်ဆွေးနွေးခဲ့တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အပိလာ30ရက်စွဲနဲ့အဲ့ဒီကြေညာချက်မထုတ်ပြန်ခင်လေးမှာပဲအိန္ဒိယဝန်ကြီးချုပ်မိုဒီကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီနဲ့ကောင်းမွန်တဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားခဲ့ပါတယ်။လက်တလောဖြစ်ပေါ်နေတဲ့ COVID-19 အခြေအနေကိုသူတို့တို့ဆွေးနွေးခဲ့ကြောင်းနဲ့နိုင်ငံကြားထူးခြားကောင်းမွန်တဲ့ဆက်ဆံရေးနဲ့အိန္ဒိယရဲ့အိန္ဒိချင်းတွေသာပထမဘဝရကိုအခြေခံပြီးအခက်အခဲတွေကိုအတူဖြေရှင်းသွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့ဝန်ကြီးချုပ်မိုဒီက Twitter မှာရေးခဲ့ပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့နိုင်ငံအတွင်းနဲ့ဒေသတွေမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 အခြေအနေကိုခေါင်းဆောင်တဦးဆွေးနွေးခဲ့ကြပြီးကုသရောဂါပြန့်နှံ့မှုကိုထိန်းချုပ်ကင်တွယ်ဆောင်ရွက်နေပုံတွေကိုလည်းတဦးနဲ့တူအသိပေးကြရတယ်လို့ဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိချင်းသာပထမဘဝရမှာမြန်မာနိုင်ငံရဲ့အရေးပါပုံကိုထည့်သွင်းစဉ်းစားရင်းဝန်ကြီးချုပ်မိုဒီကမြန်မာနိုင်ငံရဲ့ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အိန္ဒိယနိုင်ငံကအကူအညီပေးဖို့အစဉ်သင့်ရှိနေတယ်ဆိုတာကိုလည်းပြောခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။တပ်ပြင်းအိန္ဒိယနိုင်ငံတို့မှရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုလိုအပ်တဲ့အကူအညီပေးဖို့ဝန်ကြီးချုပ်မိုဒီကအမှတ်ခံခဲ့တယ်လို့မြန်မာနိုင်ငံတွင်းကအိန္ဒိယနိုင်ငံသားတွေနဲ့ပူးပေါင်းဆောင်ရွက်ပေးတဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကိုကျေးဇူးတင်ရှိကြောင်းလည်းပြောခဲ့ပါတယ်။နောက်ဆုံးမှာခေါင်းဆောင်လူဦးကြားအဆက်အသွယ်မပြတ်ရှိဖို့နဲ့ COVID-19 ကြောင့်ပေါ်ပေါက်နေတဲ့လက်ရှိနဲ့အနာဂတ်စိန်ခေါ်ချက်တွေကိုရင်းဆိုင်ဖြေရှင်းရမှာအတူလက်တွဲလှုပ်ဆောင်ကြဖို့လည်းခေါင်းဆောင်တို့သဘောတူညီခဲ့ကြတယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။COVID-19 ရောဂါကွယ်ဆေးတမျိုးကိုတရိတ်ဆန်နေတဲ့စံသက်တာအလားအလာကောင်းတဲ့ရလဒ်တွေရှိနေတာကြောင့်အိန္ဒိယဆေးကုမ္ပဏီတစ်ခုကဒီဆေးကိုလပိုင်းအတွင်းအမြောက်အများထုတ်လုပ်သွားမယ်လို့ပြောပါရတယ်။ဒီဆေးကို Oxford တက္ကသိုလ်ကဖော်ဆက်ထုတ်လုပ်ပြီးဗြိတိသျှနိုင်ငံမှာလက်ရှိလူတွေနဲ့စမ်းသပ်နေတာဖြစ်ပါတယ်။အောင်မြင်ဖို့အလားအလာအများကြီးရှိတဲ့ဒီ COVID-19 ရောဂါကွယ်ဆေးကိုကမ္ဘာမှာကွယ်ဆေးတွေအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံက Serum Institute ဆေးကုမ္ပဏီကဒီနှစ်တန်း60အထိထုတ်လုပ်ဖို့စီစဉ်နေတယ်လို့အင်ကာနီကပြောပါတယ်။တကယ်တမ်း COVID-19 လူနာတွေကုသရမှာထိရောက်မှုရှိမရှိကိုသက်သေမပြနိုင်သေးပေမဲ့ဒရိတ်ဆန်ဒီနဲ့စမ်းသပ်တာအောင်မြင်ခဲ့ပြီးလူတွေမှာဆက်ပြီးစမ်းသပ်နေတာကြောင့်ဒီ ChatOxone and COVID-19 လို့ခေါ်တဲ့ကွယ်ဆေးကိုစတင်ထုတ်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့ Serum Institute အမှုဆောင်ရာရှိချုပ်အာဒါပူနာဝါလာကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဒီကွယ်ဆေးထုတ်လုပ်ရေးမှာအဓိကပါဝင်နေကြောင်းနဲ့ဆေးထုတ်လုပ်မှုကုန်ကျစရိတ်တွေအတွက်အစိုးရရဲ့အကူအညီကိုရဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။Serum company အနေနဲ့ကကွယ်ဆေးတလုံးရဲ့ဈေးက $15 လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ရောဂါကကွယ်ဆေးအမျိုးပေါင်း100လောက်စမ်းသပ်နေကြပြီးဒီထဲကအနည်းဆုံး5မျိုးကိုလူတွေနဲ့ကနှုံးစမ်းသပ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့တလလောက်က COVID-19 ရောဂါရှာဖွေစမ်းသပ်ကိရိယာတွေကိုတောင်ကိုရီးယားနိုင်ငံကနေတင်သွင်းခဲ့ရတဲ့ဗီယက်နမ်နိုင်ငံဟာအခုတော့အဲ့ဒီစမ်းသပ်ကိရိယာတွေကိုချမ်းသာတဲ့နိုင်ငံတွေစီကိုတင်ပို့ရောင်းချနိုင်တော့မှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံကထုတ်လုပ်တဲ့စမ်းသပ်ကိရိယာတွေအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ British အစိုးရတို့စီကနေအတည်ပြုချက်တွေကိုရရှိထားပြီးလို့လည်းဗီယက်နမ်အစိုးရကပြောပါတယ်။ဗီယက်နမ်မူကြီးချုပ်ဝင်းဆွမ်ဖူကပြည်တွင်းအတွက်လုံလောက်မှုရှိတာကြောင့်ပြည်ပကိုမတင်ပို့နိုင်စရာအကြောင်းမရှိဘူးလို့ပြောပြီးစမ်းသပ်ကိရိယာတွေထုတ်လုပ်ဖို့သိပ္ပံပညာရှင်တွေနဲ့စီးပွားရေးသမားတွေကိုအင်ကာဒီမှာညွှန်ကြားခဲ့တာပါ။ကာယောဂါကိုလှင်းလင်းပြင်းပြင်းတုံ့ပြန်ခဲ့လို့လင်းလာသူတွေတအားတော်ဖြစ်ခဲ့ရတဲ့ဗီယက်နမ်နိုင်ငံဟာပြီးခဲ့တဲ့အပတ်တည်းစီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်ပေးနိုင်ခဲ့တဲ့ပထမဦးဆုံးရှိတော်အရှာနိုင်ငံလည်းဖြစ်ပါတယ်။အခုလို COVID-19 စမ်းသပ်ကိရိယာတွေကိုပြည်ပကိုတင်ပို့တာအပြင်ဆေးရုံသုံးမျက်နှာပေါင်းနှာခေါင်းဆီတွေနဲ့အခကွယ်ဝတ်စုံတွေကိုအရေးတကြီးလိုအပ်နေတဲ့နိုင်ငံတွေစီကိုအမြောက်အများပြပူကြတာကြောင့်တပ်တမိုင်းအရာလည်းမြန်မာန်လှခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူမရှိဘဲကူးစက်သူ190ရှိပြီးရောဂါစံတမှု36,000လောက်ခဲ့တယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးဌာနကပြောပါရခင်ဗျာ။မြန်မာနိုင်ငံအတွင်းနောက်တောင်မုတ်တုံရာသည်မေလ16ရက်ကနေမေလ21ရက်အတွင်းဝင်ရောက်လိမ့်မယ်လို့အိန္ဒိယမိုးလေဝသဌာန IMD ကခန့်မှန်းထားပါတယ်။မတော်မောဟာမြန်မာနိုင်ငံတောင်ပိုင်းကိုမေလ18ရက်နေ့လောက်ပုံမှန်ဝင်လေ့ရှိတာပါ။ဖြစ်စဉ်အရသရုတ်တင်္ဂနိုင်ငံကိုခမန်းကြီးမေလ22ရက်နေ့နဲ့ကာရလာကန်ယူနာတစ်လျှောက်ကိုမေလအလယ်ပိုင်းနဲ့အဲဒီကမှအိန္ဒိယနိုင်ငံအတွင်းကိုဇွန်လ1ရက်နေ့လောက်မှာနောက်တောင်မုတ်တုံရာသီကျောင်းမှာဖြစ်ကြောင်းအိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီနေ့အတွက်အိန္ဒိယနိုင်ငံမုတ်တုံရာသီက2019မှာကြုံခဲ့ရတာနဲ့မတူဘဲပုံမှန်ပဲရှိနေမယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဌာနကလည်းဧပြီလကုန်ပိုင်းကနေမေလလယ်အတွင်းမင်္ဂလာပြင်လယ်အော်မှာလေပြင်းအားနဲ့ရေဝန်အနည်းဆုံးတစ်ကြိမ်ခန့်ဖြစ်ပေါ်နိုင်တယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။ တောက်တန်နေမှာပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းတော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ COVID ကာလအတွင်းမှာတာမန်ဖျားနာမှုတွေကိုကုသပေးနိုင်မှုရန်ကုန်တိုင်းမြို့နယ်တချို့မှာအခမဲ့စည်းကမ်းတွေကိုဖွင့်လှစ်လာပါတယ်။အဲဒီစည်းကမ်းတွေမှာစေတနာဝန်ထမ်းဆရာဝန်တွေကကုသပေးနေပြီးလိုအပ်တဲ့ကာကွယ်ကုသရေးပစ္စည်းနဲ့တခြားလိုအပ်ချက်တွေကိုအလှူရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ရည်တည်နေကြတာပါ။ပြည်ကလေး22ရက်နေ့တုန်းကဒီဖျားနာကူစည်းကမ်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်ကို MOHS ကထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီညွှန်ကြားချက်တွေမတိုင်ခင်ကလေးကဒီဖျားနာကူစည်းကမ်းတွေကိုတရားပြင်ဆင်ပြီးဖွင့်လှစ်ခဲ့တယ်လို့ရွှေပြည်သားမြို့နယ်ဖျားနာကူစည်းကမ်းကဒေါက်တာတင့်လွင်က VOE ကိုပြောပါတယ်
။ WMPB level နောက်ပြီးစည်းကမ်းအခြေဝန်နောက်ပြတဲ့အမဘလို facility ရှိရမယ်ဘလို့ကွေထားရမယ်အဲ့တိုင်းလေးတော့နောက်ထပ်ကြကြဖြစ်လာပြီပေါ့နော်အဲ့ဒီ deadline မထွက်ခင်အရှိန်မှာတော့ကျွန်တော်တို့ဒီတင်ကန်းမျိုး fever clinic ကတော့လောလောဆယ်နားထားတယ်ပေါ့တော့လည်းဖွင့်ဖို့တော့ကြိုးစားနေကြပါအဲ့တော့ဆိုရင်တော့ဒီနောက်ကြည့်အချိန်မှာဘလို့ပုံစံဝေထားရင်ဒီ level ဝေထားရင် continue ကြရမလို့ဆိုတော့လည်း knock effect data မရှိသေးဘူးအဲ့ချိန်မှာတော့ air ဆရာတွေကတော့ finding ဝင်လဲပေါ့
ကျမရင်းနဲ့အကစားဝင်ကြီးဌာနကအဲ့ဒီစည်းကမ်းတွေအတွက်လိုက်နာရမယ့်ညွှန်ကြားချက်တွေကိုမထုတ်ပြန်သေးခင်ကာလမှာကုသမှုပေးနေတဲ့ဆရာဝန်တို့အသွာအလာကန့်သတ်ခံရပြီးစည်းကမ်းကိုယာယီပိတ်ထားရတဲ့အခြေအနေကိုရင်ဆိုင်ခဲ့ရပါတယ်။ COVID လူနာနဲ့တင်ကန်းကျောင်းဖီဘာကလင်းနဲ့မှထိတွေ့မှုရှိခဲ့လို့အသွာအလာကန့်သတ်ပြီးနေအိမ်မှာတိကျနေထိုင်ခဲ့ရတဲ့ဒေါက်တာစေသူအောင်ကတော့သတ်မှတ်ရပြည်ပြီးတာနဲ့ကိုပိုင်စည်းကမ်းပြန်ဖွင့်ပြီးလိုအပ်တဲ့အခမဲ့စည်းကမ်းဘယ်မျိုးနဲ့အတွက်မဆိုလိုအပ်ပြီးပါဝင်ဖို့အစဉ်နဲ့ရှိနေတယ်လို့ပြောပါတယ်။ဖျားနာကူစည်းကမ်းတွေအတွက်လိုက်နာရမယ့်အချက်တွေကိုတရားဝင်ထုတ်ပြန်ပေးလိုက်လို့လိုအပ်ပြီးဆရာဝန်တွေအတွက်အဆင်ပြေသွားတယ်လို့ဒေါက်တာစေသူအောင်ကအခုလိုပြောပါတယ်
။ကျွန်တော်လည်းခဏတော့ကျွန်တော်တို့ volunteer တွေတွားပြီးတော့ကူရတာအရန်ကောင်းရတာပေါ့။အဲ့ဒီမှာကြာတော့မှရတကယ်ကို resident patient တွေကလာတာ哦။ဒါတော့အဲ့ဒီမှာကျွန်တော်တို့ကဒီအကြိမ် patient နဲ့ positive patient နဲ့ contact ဖို့ကအရန်ချက်များတာ哦။ကျွန်တော်အဲ့ဒီမှာကျွန်တော်ကန်တိုင်းအတိအကျထပ်ဖို့ဆိုရင်ကျွန်တော်အခုချက်လို့ပေါ့မှာထပ်ပြီးတော့ဂျူတီမှာလည်းကျွန်တော်တို့ဆရာဝန်တွေကသွေးနေကြတယ်။အခုကျတော့အဲ့လိုပုံစံမှာလည်းတရားဝင်ကန်တိုင်းခလာတော့အကြီးအသေးလေးနဲ့ပြောရတာပေါ့ကျွန်တော်တို့ဖော်ရရဲ့လောကအားကိုရှိရတာပေါ့ဗျာ
အရင်ကရှိထားတဲ့ဆန်ငင်ဆန်ညုံနဲ့ညွှန်ကြားလာတဲ့လိုင်းနိုင်ရမယ့်အချက်တွေမှာကွာဟမှုတိတ်မရှိပေမဲ့နေရာအခက်အခဲတော့ရှိနေပါတယ်စီကန်တွေထပ်တိုးဖွင့်လှစ်ဖို့အတွက်လုံလောက်တဲ့နေရာအခြေဝန်ရှိဖို့ကလည်းအရေးကြီးနေပြီလို့ဒေါက်တာတင့်လွင်ကပြောပါတယ
်ကျွန်တော်တို့အကြောင်းကြီးနောက်ပြီးတချို့ရုံနေလာထားတဲ့အချိန်မှာဒီကျွန်တော်တို့အဆောက်အုံတွေနေရာကြေဝန်ရှိတဲ့အဆောက်အုံတွေကိုကျွန်တော်ဖြည့်ကြမယ်ဟောအဲ့တော့ဒီမျိုးနေရာမှာဆိုရင်လည်းဒီအဆောက်အုံတွေကိုဒီ fever clinic ဆိုတာအတွက်ဟိုအသုံးပြုလို့ရနိုင်ဖို့တော့ဆိုတာအိမ်ယူနယ်မှာရှိတဲ့ဒီအနာဘက်အခွင့်အရေးကြီးလူကြီးတွေအဲနောက်ပြီးအိမ်ယူနယ်မှာရှိတဲ့ဟိုကျွန်တော်ကျန်းမာရေးကောင်းနေဖြစ်တာကြောင့်အိမ်ယူနယ်မှာရှိတဲ့မြို့နယ်တောင်ဝင်းကန်ဒီဆရာကြီးဆရာမကြီးပေါ့နော်ဒီဆင်းကဟိုဒီအမှုဆင်းကိုသူတို့နဲ့အဆင်ပြေဆင်းဆင်းအားလုံးဥပပေါင်းဆွေးနွေးပြီးမှသာလင်ကျွန်တော်တို့ကအဲ့ဒီခုနပြောတဲ့အချက်လက်တွေနဲ့ဒီပေါင်းဝင်ဖို့ကိုအဆင်ပြေမယ်ထင်ပါတယ်အဲ့တော့ကျွန်တော် infrastructure ရေးကြီးလာပြီပေါ့နော်နေရာကြေဝန်းလုံးလောက်ရဖို့ဆိုရ
အခုလိုကိုဗစ်ကာလမှာဖျားနာလာရင်ဒီစည်းကမ်းတွေမှာလာရောက်ပြသဖို့ကိုကြောက်မနေဘူးနဲ့လိုအပ်မှုတွေကိုစစ်ဆေးဆွေးနွေးပြီးကုသမှုပေးဖို့အတွက်ကူညီပေးသွားမယ့်နေရာဖြစ်တယ်လို့ဆိုပါတယ်။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ150ရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ဆေးရုံစင်ကွင်ရသူ18ဦးအထိရှိထားပါပြီ။ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုလူနာ128ဦးကိုသက်ဆိုင်ရာဆေးရုံတွေမှာကုသမှုပေးနေတယ်လို့သိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
အသက်ရှင်စက်တလုံးထုတ်လုပ်မယ်ဆိုရင်အနည်းဆုံးတစ်နှစ်ကြာလေးရှိသလိုဈေးကလည်းကြီးပါတယ်။ဒါပေမဲ့ COVID-19 ကာလအသက်ရှင်စက်တွေအရေးပေါ်လိုအပ်နေချိန်မှာ American သုတေသအင်ဂျင်နီယာအဖွဲ့တစ်ဖွဲ့ကဈေးချိုတဲ့အသက်ရှင်စက်တွေကိုထုတ်လုပ်ခဲ့ပါတယ်။ဈေးချိုတဲ့စက်တွေထုတ်လုပ်နိုင်တာကဝိသိပ်မသုံးနိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တော့သတင်းကောင်းတစ်ခုဖြစ်ပါတယ်။ Dinner Train ပြီးပို့တဲ့သတင်းကိုပြောပြမှာပါ။ဒီအပြင်က voice technologies နည်းပညာတက္ကသိုလ်ကထုတ်လုပ်တဲ့အသက်ရှူဇက်တွေအခုအသုံးပြုမှုအဆင့်ကိုရောက်လုနေပါပြီ။ COVID-19 အခြေခံခံရတဲ့နယူးယောက်မြို့တော်ရဲ့မြို့တော်ဝင် Bill de Blasio က
We placed an order for 3000 of these ventilators.
အသက်ရှူဇက်အတွက်ဒေါ်လာ $10,000 ပေးပြီးကျွန်တော်မှတ်ထားပါပြီလို့ပြောပါရယ်။အဲဒီ spiral wave disease အသက်ရှူဇက်တွေဟာ engineer ပညာရဲ့စွမ်းကားကိုသာမကဘဲသူတေတီတွေရဲ့မစုံမနဲ့အာထုံမှုကိုပြသလိုက်တာလည်းဖြစ်ပါရယ်။စက်တွေကိုတလအတွင်းတည်တွင်ထုတ်လုပ်နိုင်ခဲ့တယ်လို့ဈေးကလည်းတလုံးကို$5,000 ပဲကျပါတယ်။ Scott Cohen က New York Brooklyn အရာမှာရှိတဲ့ New Lab Company ကိုပူးတွဲတည်ထောင်ခဲ့သူပါ။ Company ရဲ့ဝန်ထမ်းတစ်ယောက်ကဒီစက်တွေခင်ဗျားတို့မထုတ်နိုင်ဘူးလားလို့ Scott Cohen နဲ့လူဖော်ကံပေးတစ်ယောက်ကိုမေးလာခဲ့တယ်လို့ Cohen ကပြောပါတယ
်။ First of all, the same reaction like this looks complex. They have a limited number of ventilators.
ဒီစက်ကိုထုတ်ရမှာခက်မဲ့ပုံပဲလို့ပြန်ပြီးပြောခဲ့ကြပါတယ်။ကိုဟင်းကပြောပါတယ်။ဒါပေမဲ့ကိုဟင်းတရား Massachusetts နည်းပညာတက္ကသိုလ်ကလွန်ခဲ့တဲ့10နှစ်လောက်ကထွန်းထားခဲ့တဲ့ Kayuyu Atesu said the view go shout to Ikebari.
We sent a team up there to meet with the
community. General Ian Lee Loga put Ari a put when I thought we will. General Pugu look like it. Eddie said design of Pianto Chibua. Massachusetts Degadoga Engineer Pete Shakti Shaligram Ne Kimberly John Noga. She views the go Santa Kedriva.
Put our device into
tomorrow, 80 kilograms. This is part of every design process for
Whenever we left the building, we went home to sleep for 4 hours.
Senator Yoga Tabi Ubiyanai, Lina in Love A, Maine, Boston Hotwabi Seku Sanawa, Tagalu, Tanor, Bama Madopu. Tilu Basawin located Yala Garo, Atashua Candida Lunarigo, Atakushu Pire, Spiral Wave Seku, Detran Nagirama. A Yinga Totare Seturi Niyama, Tisatuga, Donalaji Dia Wayunai Mama Hope Me, Tisatugo Sato Tongsunai Mama. American Bidanzu Satan Siwa Tanagaro, Tisago, Yibo Chinima, Tongjibo, could be like the Chaparekmia, Tanajem Toma.
Celepiro, COVID-19 Yoga Gagwe Sego Lurine, Satin Santa Navy, Majakima Gagwe Se Tolu Namelu, Oxford Tegatuga, Tipan Pinya Shiniga, Pure Chow, Tisanta Mune. Lumu Taiwan doing COVID-19 yoga, Yeshi, Yakamurin, Patapi, VOA American, Dangan, Nanganaga, Jama, Ipina, Shinri, Pawane, Twisong, Suni, Word Kugo, Sky Cut, Simpy, Lukere, Jow, VOA, the Jindau, Jessessman, Uni, the Rimpipu, Tarago, Pyopia, Pivami, Jamami, Adesay, Amashin. COVID-19 yoga, Gagwe, Sita, Santa Murin, Nanganaga, Mapilunigane, Patalu, Yolinja, Dwishi, Lu, VOA American, Dan Yutan, Suni, Wema, Jama, Ipina, Shinri, Pyobari.
We've never had this intermeshing of the advancement of science in conjunction.
Maryland Tegadu Lulu Jemai Tana, Tana Moon Doctor Lucian in Capio Vare, Oxford Tegadu, the Pantina Shinigaro Gagwe, Santania, Omimu Lana Rishi, and Upio Suni Vare. A young Gagwe Sid Kumatokima, Luri, Bo, and Ye Kinjam, Tati Pianamo, a changing Santa Murigo, Luyaraba. A cool air cynical Jolon B. Lurine Sapio Santania, Bo, Doctor Lucian in Gakulu, Sapio Piovari.
It needs to be done very carefully so we don't introduce
ဒီရေအတွက်အနေနဲ့ကိမှုသေးသေးချာချာလုပ်ဖို့လိုပါတယ်အခုအောက်ဖို့တက်ကတူကနောက်ဆုံးရတဲ့အချက်လက်တွေအရသိကူအတက်စီရပါကုလုံးစေဝါနဲ့တခြားပေါ်လေးမျောလင်းနိုင်စရာတွေရှိနေပါတယ်လို့သူကပြောပါတယ်လူမှုအတိုင်းဝိုင်းအနေနဲ့တော့အပြင်ထွက်စားတောက်တာကစပြီးနိုင်ငံတကာခီးသွားလာတာဆိုအပြောင်းအလဲတွေအများကြီးကြုံတွေ့ကြရတော့မယ်ဆိုတာကိုခံမှန်းနိုင်ပါတယ်
ဒီပေါ်မှာတိုင်ဝမ်တက္ကသိုလ်ကဒေါက်တာချန်ချွန်ချန်ကတော့ You can make a decision today and approach it.
Fortis Memorial Tutitana Tipanga Dr. Pritima Chanana Garo.
Once we open up,
the world will be differently. Global Workplace Analytics ka okacha Kaylis Janga don tapai.
We're going to see a lot more people working remotely. We've been doing some
studies. Yung 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 lulu tago tuja ro mawa. Kani pasal lule siteng kau ni bay. Akulay si sayaga nung laga inuga ni lulu ni jara ba. Iyenga pumay yung lulu taha sayaga nung nang mishiba. Sayun sa siya kau ni checkaro ato yung yung ha. Inga ni le sepio lulu chinago tuya bari lupio bari. နိုင်ငံတကာမှာကိုဗစ်-19ရောဂါကာကွယ်ဆေးစမ်းသပ်မှုတွေကိုအပြိုင်ဆိုင်လုပ်နေကြသလိုအောက်စဖို့တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့အစောဆုံးစက်တင်ဘာလမှာကာကွယ်ဆေးထုတ်လုပ်နိုင်လိမ့်မယ်လို့ပြောပါတယ်။ကိုဗစ်-19အလွန်နေစဉ်လူနေမှုပုံစံအသစ်တစ်ခုအတွက်ပြင်ဆင်နေတဲ့ကမ္ဘာကြီးအတွက်တော့ဒါကသတင်းကောင်းတစ်ခုပဲဖြစ်ပါရဲ့ရှင်။
UN မှာပဲစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု
VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံနေဆက်တစ်ဖက်တစ်ချက်မှာနေကြတဲ့နာဂမျိုးနယ်စုတွေပေါင်းစည်းရင်ညှို့မှန်းနေကြတဲ့အကြောင်း EFP သတင်းဆောင်ပါကိုပြောပြပေးမှာပါနာဂမျိုးနယ်စုတစ်ခုဖြစ်တဲ့ကွန်ရက်မျိုးနယ်စုအခြေကဲကမြန်မာဘက်မှနေပြီးမဲ့သူ့ရဲ့မျိုးနယ်စုဝင်တွေကတော့တောင်တန်းကြီးခြားထားတဲ့မြန်မာနဲ့အိန္ဒိယနေဆက်တစ်ဖက်တစ်ချက်မှာနေကြပါတယ်အခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အိန္ဒိယဘက်ကိုအသွားလာကန့်သတ်ခံထားရပါတယ်။ကွန်ရက်နာဂမျိုးနွယ်စုကဒါဇင်နဲ့ချီရှိတဲ့နာဂမျိုးနွယ်စုတွေတဲကတစ်ခုဖြစ်ပါတယ်။အိန္ဒိယဘက်မှာနေထိုင်တဲ့နာဂမျိုးနွယ်စုဝင်3တန်းလောက်ရှိပြီးမြန်မာနိုင်ငံမြောက်ဖက်အစွန်းပိုင်းမှာနေကြပြီးတော့ပိုးပြီးတော့ချို့တဲ့ကြတဲ့နာဂမျိုးနွယ်စုဝင်4တန်းလောက်နဲ့ပြန်လည်ပေါင်းစည်းလိုနေတာဖြစ်ပါတယ်။မြန်မာပြည်ချမ်းမာနေကြသူတွေကတော့အိန္ဒိယနေဆက်ကိုဖျက်ပြီးကြောင်းသွားတက်ကြသလိုဟင်းသီးရှင်းရွက်ရောင်းချတာမျိုးစီးယုံသွားတက်ကြတာမျိုးလည်းရှိပါတယ်။နာဂပြန်လည်ပေါင်းစည်းရေးတိုက်ခိုက်နေတဲ့သဘုံတွေကြောင့်နေဆက်မှာအဆောင်ချထားတဲ့အိန္ဒိယစစ်တပ်ဖက်ကလည်းမြန်မာဘက်ကနေဆက်ဖျက်ကျော်ဝင်ရောက်သူတွေကိုပုံမှန်အချိန်ကာလအတွင်းမှာတော့ခွင့်ပြုပါတယ်။အခုတော့အိန္ဒိယနေဆက်ကိုဖျက်လို့မရတော့ဘူးလို့ကွန်ရက်နာဂမျိုးနွယ်စုအခြေကဲတွင်ရီဖောင်းကအခုလိုပြောပါတယ
်တွေ့တိုက်တယ်အခြေအကောက်တူမောပုံမှန
်မြန်မာဘက်ကလူတွေကိုအိန္ဒိယကနေဆက်ဖြတ်ခွင့်မပေးတော့တာကြောင့်အခက်အခဲတွေ့ရပါတယ်အခုလိုဖြစ်ရတာကနေမြေပိုင်းခြားသတ်မှတ်ချက်တွေကအဓိကပြဿနာပါလို့ပြောသွားတာပါနိုင်ငံခြားကွဲပြားနေတဲ့နာဂနေမြေတွေပြန်လည်စုစည်းနိုင်ရေးအတွက်ထောင်နဲ့ချီတဲ့နာဂတိုက်ခိုက်ရေးသမားတွေလက်နဲ့ဆွဲကင်တိုက်ခိုက်ခဲ့ကြတာပါနာဂတဘုံတွေချမှာလဲအဓိကအုပ်စုနှစ်ခုကွဲနေပါတယ်ဒီတဘုံအဖွဲ့တွေအတွက်အရက်သားတွေကဆက်ချေးပေးရပြီးတော်လန်ရေးအတွက်သားတယောက်စီပေးရတဲ့မိသားစုတွေလည်းမနေဘူးလို့တက်ကြွလှုပ်ရှားသူဂျေကော့နန်ဆာကပြောပါတယ
် As the Naga we sacrifice all our
နာဂမျိုးနွယ်စုဝင်တဦးအနေနဲ့အနာဂတ်နာဂနိုင်ငံအတွက်ပေးဆက်ချက်ရပါတယ်။အိန္ဒိယနဲ့မြန်မာကြားဆက်ဆံရေးကောင်းလာတာကြောင့်လေနာဂအမျိုးသားရေးတွတ်ကြွသူတွေအတွက်အခက်ကြုံရတဲ့ကာလဖြစ်ပါတယ်။နာဂပြန်လည်ပေါင်းစည်းရေးမှာလက်နက်အားကိုးတာထက်နိုင်ငံရေးနည်းနဲ့ဆောင်ရွက်လာသူတွေလည်းရှိပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့နာဂအမျိုးသားပါတီ NNP ကဒီနေ့မြန်မာရွေးကောက်ပွဲမှာဝင်ပြိုင်ဖို့တာဆူနေတာပါ။လေဟဲမြို့နယ်နာဂအမျိုးသားပါတီ NNP ကဟမန်းလုံဝီကတော့
ကျောင်းစုကြီးမှာမိမိတို့ရဲ့လူမျိုးတိုင်းရကိုပိုင်ပြန်ခွင့်ကိုပိုင်ဥပဒေရှိတဲ့အခါမှာကျွန်တော်နာဂတိုင်းသားတွေကလည်းနာဂလူမျိုးတွေရဲ့ရပိုင်ခွင့်တွေကိုဒါတရားဥပဒေနဲ့အညီဆောင်ရွက်ဖို့ဆိုရင်မှဒီလိုလေးတွေနဲ့ဆောင်ရွက်ခဲ့ကြတဲ့ပုံမှာကျွန်တော်ကအများကြီးကို
နာဂအမျိုးသားပါတီကဟမန်းလုံဝီပြောပြခဲ့တာပါ။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးကနာဂမျိုးနွယ်စုတွေအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်အတိုင်းအတာတစ်ခုထည့်ရထားပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးမှုအပိုင်းမှာတော့အတော်လေးကွာပါတယ်။အိန္ဒိယဘက်ကလမ်းတွေကနေဆက်ထိပေါက်ပြီးစီးပွားရေးနဲ့ခီးသွွားလုပ်ငန်းတချို့လုပ်လို့ရတဲ့အနေအထားပါ။မြန်မာဘက်မှာတော့လမ်းမပေါက်တဲ့ရွာတွေမှာစာတင်ကြောင်းကလည်းရှားပါပြီးဒေသတစ်ခုနဲ့တစ်ခုကြားလမ်းတွေကလည်းရွှွန့်ွန့်တွေဖြစ်နေတဲ့အဆင်ရဆုံးဒေသတစ်ခုဖြစ်ပါတယ်။ဒေါက်တာရွန်ဆန်အိုးကတော့အိန္ဒိယဘက်ချမ်းမှနေတဲ့နာဂမျိုးနွယ်ဝင်ဖြစ်ပြီးမြန်မာဘက်ကိုမကြခင်ကအလဲအပတ်သွားရောက်ခဲ့သူပါ။နာဂပြန်လည်ပေါင်းစည်းရေးနဲ့ပတ်သက်လို့တော့အသက်65နှစ်ရှိပြီဖြစ်တဲ့သူ့အနေနဲ့တိတ်ပြီးတော့မျှော်လင့်မထားပါဘူ
း We wanted to be one but already separated so
နာဂတွေစီစီလုံးလုံးနေချင်းပေမဲ့လေနိုင်ငံချင်းကွဲနေကြပြီဖြစ်ကြဒီကိစ္စကတော့နာဂတွေလုံနိုင်တဲ့အတိုင်းအတာမဟုတ်ပါဘူးလို့ပြောဆိုသွားပါတယ်ရှင်ချစ်မတင်ဒီခိုက်ပ
ါရုဆလပီကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုထွန်းထုတ်ပြီးမူရင်းအပေါ်မပြတ်ပြောပြလိုပါတယ်။တရုတ်နိုင်ငံရဲ့ပထမဦးဆုံး FTC 2000G ကို ဘယ်သူဝယ်ယူလာနိုင်ပွဲရှိသလဲဆိုရဲခေါင်းစဉ်နဲ့ t.arrow online မှာရေးထားတာဖတ်ရပါတယ်။ကမ်ဘောဒီးယားဒါမှမဟုတ်မြန်မာနိုင်ငံဟာတရုတ်ပြည်တွင်းထုတ် FTC 2000G အမျိုးအစားဘက်စုံသုံးတိုက်ခိုက်ရေးလက်ကျင်ရေးချက်လေရင်တွေကိုပထမဆုံးဝယ်ယူလာနိုင်မဲ့ဖောက်သည်တွေဖြစ်လာနိုင်တယ်လို့ကမ္ဘာလေကြောင်းပြန်တဲ့အတိုင်းပိုင်းမှာခန့်မှန်းနေရတယ်လို့ဆိုရပါတယ်။အင်္ဂလိပ်ဘာသာထုတ်တရုတ်နေစဉ် Global Time ရဲ့သတင်းတပုတ်မှာဒီလေရင်တွေကိုအစ်တောင်အာရှနိုင်ငံတစ်ခုကဝယ်ဖို့ကန့်လန့်ထားတယ်လို့ရေးပြီးတန်ဖိုးဘလောက်လဲဘယ်နှစ်စင်းဝယ်မတဲ့လဲဆိုတာတွေကိုမဖော်ပြပဲနောက်နှစ်အစောပိုင်းကနေ2023အတွင်းတင်ပို့ပေးမယ်လို့ဖော်ပြထားပါတယ်တဲ့ဝယ်ယူမဲ့လူတွေဟာကမ်ဘောဒီးယားနဲ့မြန်မာဖြစ်နိုင်တယ်လို့ခန့်မှန်းရတာကတော့ဒီနှစ်နိုင်ငံဟာနိုင်ငံရေးအကျိုးစီးပွားအရတရုတ်နဲ့နှိစက်ပြီးနှစ်နိုင်ငံလုံးရဲ့လေတပ်မှာတရုတ်လုံစစ်လေရင်တွေနဲ့လှုပ်ရှားနေကြတာဖြစ်ပါတယ်တဲ့မြန်မာကတော့တရုတ်လေရင်တွေကိုပို့သုံးတယ်ဆိုပြီးတရုတ်ပါကစ္စတန်ပူးတွဲထုတ်လုပ်တဲ့တိုက်လေရင်ဘယ်အမျိုးအစားဘယ်နှစ်စီးဆိုတာအသေးစိတ်ရေးထားပါတယ်။ဒေသရင်းမှာရေးပြင်းအငင်းပွားမှုကြောင့်တရုတ်နဲ့ဗီယက်နမ်၊စင်ကာပူ၊ဖိလစ်ပိုင်တို့အငင်းပွားနေချင်းမြန်မာနိုင်ငံဟာနိုင်ငံငယ်တွေဘက်ကိုပိုတိမ်ညွတ်လာတဲ့အတွက်ကမ်ဘောဒီးယားကပဲတရုတ်လုံချက်လေရင်တွေအတွက်ဖောက်သည်ဖြစ်လာလေမလားလို့ခံမှန်းစရာလည်းရှိနေတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်။ Tarnished Golden Land အယောင်မှင်သွားတဲ့ရွှေနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ thecritic.co.uk မှာ Graham Stewart ရေးသားချက်ကတော့သံမြင်ဦးရဲ့ The Hidden History of Burma ဆိုကိုသုံးသပ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံလောက်နိုင်ငံတကာမှာဂုဏ်သတင်းဆွေးနွေးသွားတာမကြသေးပြီကာလအတွင်းရှိပါရဲ့လားဆိုတဲ့မေးခွန်းနဲ့စထားပါတယ်။2015မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာတော့မြန်မာຫນွေဦးပမီစပရင်ကိုကဘာကဝန်သာအာရကျူဆိုပြီးရွှေနိုင်ငံပြန်လည်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကစောင့်မရှင်ရဲ့အခေါ်မွတ်စလင်မီလီတန့်မွတ်စလင်စစ်သွေးကြွတွေကိုစစ်တပ်ကရဲရဲဆက်ဆက်တုံ့ပြန်ခဲ့ပြီးတဲ့နောက်ရုပ်စွာအစုံအနောက်နိုင်ငံတွေကမြန်မာကိုစပိတ်မှောက်လိုက်ကြပါသေးတယ်။မြန်မာနိုင်ငံအကြောင်းစာအုပ်တွေရေးသားထားတဲ့သတ်မြင်ယူကတော့ The Hidden History of Burma စာအုပ်ထဲမှာလွန်ခဲ့တဲ့နှစ်30ကာလကိုလေးထားတယ်လို့ဆိုပါတယ်။ဒီ hidden ပုံကွယ်ထားတဲ့လို့သုံးထားတာကတော့တိုင်းပြည်ရဲ့ရုံကန်ရမှုတွေဟာရှိုးဝဲချက်ဖြစ်နေလို့တော့မဟုတ်တန်ဘူးဘုရဝစီကရသမျှကိုဖွင့်ဟထားတာသာဖြစ်ပါတယ်လေရလင်းတကူညီကုန်းဆွဲယူနိုင်တဲ့မျိုးမဟုတ်ဘဲဆုတ်ထွေးပြီးနားလည်ရခက်စရာတွေဖြစ်နေတယ်လို့လည်းဆိုထားပါတယ်ဒီ230အတွင်းတက်မတော်ဟာပြည်တွင်းကတိုင်းရင်းသားအဖွဲ့တချို့ကိုတိုက်ခိုက်နေပြီးအုပ်ချုပ်ရေးမှလည်းအရေးကြီးတဲ့နေရာမှာရှိနေခဲ့ပါတယ်အဲ့နောက်ဘဂပါရဲ့လူရက်တွေကိုဖော်ပြပြီးအရှင်မြောက်တိုင်းရင်းသားတွေစီဘဂဗာထူဖောက်တင်းတွင်းခဲ့ပုံဒီတိုင်းရင်းသားတွေခွဲထွက်သွားပြီးဘဂဗာပြိုကွက်ခဲ့ရတဲ့ဖြစ်ရပ်ကိုလည်းသတ်မြင်ဦးကအလေးနဲ့ဖော်ပြထားတယ်လို့ရေးပါတယ်။လွန်ခဲ့တဲ့9နှစ်ကသမ္မတဦးသိန်းစိန်ဟာအောင်မြင်မှုတရားအဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိဖွဲ့နဲ့အပြည့်အဝသဘောတူညီမှုရယူနိုင်ခဲ့ပြီးဒါဟာလွတ်လပ်ပြီးခင်မှာအောင်မြင်ဆုံးဖြစ်နိုင်ပွဲရှိပါတယ်တဲ့။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးဖြစ်စဉ်ကိုစစ်တိုးအောင်သိမ့်မလုပ်နိုင်သေးဘူးလို့လည်းရေးထားကြောင်းဖော်ပြပါတယ်။ဒီကိစ္စတွေမှာတိုင်းရင်းသားစစ်ကောင်းဆောင်တွေဟာမဆုမပိုးနှောက်ယှက်တိုက်ခိုက်နေခြင်းသည်ဖက်ဒရယ်ပြည်ထောင်စုတစ်ခုအတွင်းတည်ဝင်ယက်တီတာတဲ့ဘူကောင်းပါရဲ့လားဆိုတာကိုချိန်ဆဖို့လိုတယ်ဖက်ဒရယ်တိဆောက်ရမှာလဲဒေသန္တရသယံဇတထင်ချုပ်ရေးပြဿနာလိုဟာမျိုးတွေညှိနှိုင်းရမယ်ဒါဟာခရိုနီအရင်းရှင်စနစ်ကိုပုံမိုးပွင့်လင်းမြင်တာတဲ့အရင်းနှီးခွဲဝေလုတ်ကင်နိုင်တဲ့စနစ်မျိုးအဖြစ်ပြောင်းလဲရမယ်အထက်မှာအပါဝင်ဖြစ်တယ်လို့လည်းရေးပါသတယ်အနောက်နိုင်ငံတွေက1990ပြည့်လွန်2000ပြည့်လွန်နှစ်တွေမှာမြန်မာနိုင်ငံကိုဒဏ်ခတ်ပိတ်ဆို့ခဲ့တာတွေကြောင့်မြန်မာစစ်ဘုတ်ချုပ်တွေသဘောထားပျော်ပြောင်းလာဖို့အတွက်အထောက်အကူဖြစ်စေခဲ့တယ်ဆိုတဲ့လူအပြားရဲ့အမြင်ကိုလည်းစာရေးသူသက်မြင့်ဦးကပယ်ချထားကြောင်းဖော်ပြပါတယ်။တရုတ်ရဲ့ဩဇာစက်ကွင်းကလွတ်မြောက်ချင်လို့မြန်မာစစ်အစိုးရဟာဒီမိုကရေစီကိုရွေးခဲ့တယ်ဆိုတဲ့အမြင်ကိုလည်းပယ်ချပြီးတရုတ်ဟာမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံသူနဲ့အကြီးကြီးဆုံးအင်ဂျင်ချင်းဖြစ်တယ်လို့လည်းဆိုပါတယ်။ဤကုန်းချုပ်အနေနဲ့မြန်မာနိုင်ငံရေးလမ်းပျောက်သလောက်ဖြစ်နေချိန်မြန်မာပြည်သူတွေဟာကြံ့ကြံ့ခံပြီးအကောင်းဆုံးကိုမျှော်လင့်နေကြတယ်။ရခိုင်ပြည်နယ်ကကြောက်မဲ့ဖွယ်ဖြစ်ရတွေ၊ခြားစားပစ္စည်းမှုတွေ၊အာဏာရှိသူတွေအမြင်မှုံဝါနေရာတွေစီးရင်လင့်ကစားမြန်မာတွေဟာကမ္ဘာပေါ်မှာအရေးအယောဆုံးသူတွေပဲလို့သတ်မြင်ယူကဤကုန်းချုပ်ထားကြောင်းသုံးသပ်ထားပါတယ်ခင်ဗျာ။ကျွန်တော်ကြော်စံတာပါ
င်တန်ကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါအစ်စ
်။အခုတော့ဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းနဲ့ကချင်ပြည်နယ်မှာဘိန်းအစားထိုးဖို့ရည်ရွယ်တဲ့ဗမာနဲ့ပြောင်းမှုစိုက်ပျိုးရေးကိုတရုတ်ကုမ္ပဏီနဲ့ဒေသခံအာဏာပိုင်တွေပူးပေါင်းလုပ်နေကြပေမဲ့ဒေသခံတောင်သူတွေပိုဆင်းရလာပြီးဘင်းအထွက်တိုးလေပုံများလာကြောင်းဥရောခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်မြမပြည်မှာဖန်ဆင်းရမိတဲ့မူရစ်ဆေးဝါဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းကိုမြှုပ်ရှုပ်ဖြစ်စေတဲ့အခမ်းအနားတွေလွန်ခဲ့တဲ့နှစ်လေကရန်ကုန်မန္တလေးနဲ့တောင်ကြီးမှာကျင်းပပါတယ်ဒေါ်လာတန်း300ကျော်တန်ဖိုးရှိတဲ့မူရဆေးတွေပါပဲ။ရှမ်းပြည်အရှိန်နေဆက်ကမိုင်းလာမြို့မှာလဲမူရဆေးဒေါ်လာ700တန်းကျော်ဖြစ်စည်းလိုက်ကြောင်သိရပါလေ။ဘင်းအစားထိုးဖို့ရည်ရွယ်ပြီးရှမ်းပြည်နယ်မှာရာဘာပင်စိုက်ပျိုးပေမဲ့မူရဆေးပြဿနာကိုမဖြေရှင်းနိုင်ပါဘူး။တရုတ်ကုမ္ပဏီတွေဒေသခံနဲ့ပူးတွဲပြီးရာဘာစိုက်တာကိုယူနန်အစိုးရကထောက်ခံအားပေးပါလေ။စစ်အစိုးရနဲ့အပြစ်ကရဆဲထားတဲ့ဝါနဲ့ကိုကံအုပ်စုတွေဟာတရုတ်အစိုးရကျင်းနဲ့အောင်သူတို့ချုပ်ကံရဒေသမှာဘိတ်ဆိုင်ပြုံးမှုကိုလုံးဝပိတ်ပင်လိုက်တဲ့နောက်ပိုင်းမှာရာဘာအများဆုံးသုံးတဲ့တရုတ်ဟာမြန်မာနဲ့လာအိုးမှာရာဘာပင်စိုက်ဖို့အားပေးလာပါလေ။ထို့သဖြင့်ရာဘာကိုတရုတ်ကဝယ်မှာမို့တရုတ်ကုမ္ပဏီတိုင်းရင်းသားလက်ထက်ကိုင်းနဲ့မြန်မာစစ်ဘူတွေပါဝင်တဲ့ရာဘာစိုက်ပျိုးရေးလုပ်ငန်းတွေကချင်နဲ့ရှမ်းပြည်နယ်မှာပေါ်ပေါက်လာပါလေ။ဝါခေါင်းဆောင်ဘောင်ယူချားကစပြီးရာဘာပင်စိုက်ပျိုးရေးမှာရင်မီမြုပ်နှံလာတာတွေ့ရပါလေ
။ယူနန်ကုမ္ပဏီတွေဟာဒေသခံအာနာပိုင်နဲ့ဆက်သွယ်ပြီးဘိန်းအစားထိုးရာဘာစိုက်ပျိုးရေးလှုပ်လာတာ2008ခုနှစ်လောက်ရောက်တော့ရာဘာပင်ဧကတန်းလောက်အထိစိုက်ပျိုးနေပါလေ။ရာဘာပင်တွေများလာလေလေတောင်သူတွေသမားတွေရဲ့စိုက်ပျိုးမြေကျင်းမြောင်းလာလေလေဖြစ်နေပါလေ။ဒေသခံအာနာပိုင်ဗမာစစ်ဘုံနဲ့တရုတ်ကုမ္ပဏီတွေရဲ့ဖက်ဆက်လုပ်ငန်းဖြစ်ပါလေ။ရာဘာစိုက်တဲ့လေသမားဟာတရုတ်ကုမ္ပဏီရဲ့လုပ်ခစားအဆင့်ကိုရောက်သွားပါလေ။ဘိန်းအစားထိုးစိုက်ပျိုးရေးဆိုတာဘင်းဆိုင်ခွင့်ဆုံးရှုံးသူတွေအခြားဆိုင်ပြည်ရေးလုံနိုင်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့တောင်တွေသမားတွေအကျိုးမခံစားရပဲမြန်မာဘက်ကအာဏာပိုင်တွေနဲ့ယူနန်တရုတ်ကုမ္ပဏီတွေသာအကျိုးမြတ်ခံစားနေရပါတယ်။ရှမ်းပြည်နယ်ကထွက်သမျှရာဘာကိုယူနန်ကိုတင်ပို့ပါတယ
်။မြန်မာပြည်မြောက်ပိုင်းမှာဘင်းဆိုင်ပြည်ရာဘာဆိုင်ရင်ယူနန်ပြည်နယ်ကိုတင်ပို့တဲ့ဘင်းညှော့နေသွားလိမ့်မယ်လို့တရုတ်အာဏာပိုင်တွေကတွက်ကိန်းချထားပုံရပါတယ်။ဒါပေမဲ့အခုတော့ရာဘာရောဘင်းရောယူနန်ကတင်သွင်းတယ်လို့ဖြစ်နေပါလေ။အရင်ကလည်းဘင်းအစားထိုးတင်တာခက်စားခဲ့ဘူးပါလေ။တရုတ်ညင်အောင်တီထောင်တဲ့ထိုင်းနိုင်ငံက CP Company အုပ်စုကမြန်မာစစ်အစိုးရလက်ထက်1990ပြည်လွန်အစောပိုင်းကရှမ်းပြည်နယ်မှာပြောင်းဘူးစိုက်ခွင့်ရခဲ့ပါလေ။ပြောင်းဘူးကလူစားသုံးဖို့ရောအိမ်မွေးတိရစ္ဆာန်အတွက်ရောဇီဝလောင်စာအတွက်ရောအသုံးဝင်ပါလေ။ဘင်းစားတို့ပြည်နာအဖြစ်ပြောင်းမှုဘင်းကိုစိုက်ရတာလို့ CP Company အုပ်စုကဆိုပါတယ်။ဒေသကလက်နက်ကင်တွေရှိနေတာကိုဂရုမစိုက်ပဲတရုတ်ကယဉ်တင်မြုပ်နှံတာဖြစ်ပါလေ
။ထိုင်းဝန်ကြီးချုပ်တက်ဆင်ရှနာဝတ်2003မှာတည်ထွင်တဲ့ပြာဝရီကျောက်ဖျားမဲခေါင်စီးပွားရေးဗျူဟာထွက်လာတာထိုင်းကုမ္ပဏီအတွက်အခွင့်ကောင်းဖြစ်သွားပါလေ။ဒီဗျူဟာအရရှမ်းပြည်နယ်ကမြေလွတ်မြေရိုင်းဆိုတဲ့နေရာတွေမှာအေကနှစ်တန်းနီးပါးပြောင်းမှုစိုက်ပျိုးခွင့်ရသွားပါလေ။အစားပိုင်းမှာထိုင်းကုမ္ပဏီထောက်ပံ့တာမျိုးပြောင်းမှုစိုက်ပျိုးသူတွေအောင်းမြင်ပါတယ်။ပြောင်းကင်းတွေများလာတဲ့အခါအသေးစားလုပ်ငန်းတွေကိုကုမ္ပဏီကတာဝန်မယူနိုင်တော့ပါဘူး။2013မှာပြောင်းမှုတန်ချိန်တန်းကွဲထုတ်လုပ်နိုင်ခဲ့ပါတယ်။ ရှမ်းပြည်နယ်အတွက်ပြောင်းမှု85ရာခိုင်နှုန်းယူနန်ကိုတင်ပို့ပြီး25ရာခိုင်နှုန်းကိုပြည်တွင်းမှစားသုံးပါတယ်။ပြောင်းမှုစိုက်ပျိုးမှုမှာအရင်စိုက်တာများရင်များသလိုအထွက်တိုးတဲ့အတွက်အရင်စိုက်နိုင်သူတွေသာကြီးပွားလာကြပါတယ
်။မြမစီပွားရေးအသွင်ကူးပြောင်းအောင်လုပ်တဲ့အင်အားစုတွေထဲမှာတရုတ်နဲ့ထိုင်းဟာအဓိကပါဝင်ပါတယ်။တရုတ်နဲ့ထိုင်းကုမ္ပဏီတွေကြောင့်တိုင်းတပိုင်းအင်တောင်စုလေယာစနစ်ကိုလေယာစီပွားရေးလုပ်ငန်းနဲ့အစားထိုးနိုင်တာဖြစ်ပါတယ်။ဒါပေမဲ့ရွေချက်အောင်မြင်မှုအတွက်စီမံအုပ်ချုပ်ရေးကောင်းဖို့စိုက်ပျိုးသူနဲ့ဝယ်ယူသူသဘောတူညီချက်ရရှိဖို့နဲ့ဒေသခံလေသမားကိုကာကွယ်ဖို့လိုအပ်ပါတယ်တဲ့။ဒါပေမဲ့မြန်မာပြည်မှာတော့ဒီလိုအပ်ချက်တွေတခုမှမရပါဘူး။လေယာစီပွားရေးလုပ်ကိုင်တဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေရှိနေတာဟာလုပ်ငန်းကိုတိုက်ခိုက်စေပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကတော့နောက်မဆုတ်ပါဘူး။ပြောင်းမှုနဲ့ရာဘာမှာအရင်မဆိုင်နိုင်တဲ့တောင်တူလေသမားတွေဟာနိုင်ငံခြားအရေးရှင်တွေရဲ့လောက်ခစားအလုပ်သမားဖြစ်သွားပါလေ။ဝင်ငွေနဲ့မဆက်လောက်တဲ့လေသမားဟာဘိန်းဆိုင်ပြီးစိုက်ပျိုးရေးကတနာဖြစ်ရှင်းရပါလေ။ဒါကြောင့်ဘိန်းအစားထိုးပြီးနာအဖြစ်ပြောင်းမှုပင်ကိုစိုက်ရတာဆိုတဲ့ရည်ရွယ်ချက်နဲ့ဆက်ညီပဲဖြစ်နေပါလေ။မြမပြည်မြောက်ပိုင်းမှာတရုတ်ပိုင်းငပြောလုပ်ငန်းရာဘာလုပ်ငန်းနဲ့ပြောင်းမှုလုပ်ငန်းတွေတိုးပွားနေသလိုစေတာဥယျာဉ်နဲ့ဘိန်းကွင်းတွေလည်းတိုးပွားနေပါလေ
။ဒီတစ်ပတ်ကျန်းမာရေးခဏမှာတော့ COVID-19 ရောဂါထိရရောက်ကုသခံနိုင်ပုံအကြောင်းတင်ပြထားပါမယ်။ COVID-19 ကပ္ပကရောဂါစိုက်ချိန်မှာခြားတိုင်းဒီရောဂါဖြစ်မှာနဲ့ဒီရောဂါဖြစ်တိုင်းအသက်ဆုံးရှုံးမှာစိုးရိမ်မှုများနိုင်ပေမဲ့စနစ်တကျကုသခံနိုင်တဲ့အနည်းတွေရှိနေပါလေ။ပချာခင်ဖြစ်လာတဲ့မိုးရင်းတကွေးပါဝင်အခြားသာမန်ဖြားဓာတွေနဲ့ခွဲနိုင်ဖို့ဘယ်လိုလက္ခဏာတွေကိုသတိပြုသင့်ပါလဲ။ဘယ်အချိန်ဆေးရုံဆေးခံပြသင့်ပါလဲ။ဒီလူနာတွေကိုအနီးကပ်ကင်တွယ်နေရတဲ့အရေးပေါ်ထူးခုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။ Okay ရေးပေါ်ထူးခုဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာ။ဒီ COVID-19 ယောဂါကိုထိတိယကာကွယ်ဖို့ပြည်သူတွေအတွက်ပေါ့နော်အဓိကလက်သန့်စင်အောင်ဆေးဖို့လက်နဲ့မျက်နှာမထိအောင်သတိထားဖို့နောက် mask ပတ်စပ်နဲ့နှာခေါင်းစည်းတပ်ဖို့နဲ့ social distancing လို့ခေါ်တဲ့တူးနဲ့တူခက်ခွာနေထိုင်ဖို့ဆိုတော့အချက်ကြီး၄ချက်နဲ့နောက်ဒီဆေးဝန်ထမ်းတွေတက်တော်ဆရာရင် PPE အကာအကွယ်ဝတ်စုံကိုအပြည့်စုံဖို့ကိုပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရင်ဒီကာလာတဲ့ဖြားနာလာခဲ့ရင်ဘလို့ထိတိယစီမံတင်တာကိုဆွေးနွေးပါပါဆရာအဲ့ဒီကြောအပြာရှိလာရင်ဘလို့စလုပ်တင်လဲဆိုင
်ဒီအချိန်မှာတော့ကပ္ပခယောဂါအခြေအနေမျိုးမှာဖြားနာပြီဆိုရင်အများအားဖြင့်အရန်ကြောက်လန့်သွားကြတာပေါ့နော်ကျွန်တော်ရှိဆေးဝင်နေရှိပါတယ်ဟိုဖြားတာပဲဖြစ်မဖြားခင်တော့မှစိုးရိမ်ပြီးတော့ပဲဖြစ်ဖြစ်လာပြတာရှိတကယ်တော့ဖြားတိုင်းကိုဗစ်ဖြစ်တယ်လို့ကိုယ့်အကူလည်းအရန်တန်ရကြီးပြီးတော့စိုးရိမ်ကြီးမှဖြစ်ပါနဲ့တာမန်ဖြားတယ်ဖြားတယ်ကိုယ့်ကိုပြန်စဉ်းစားဖို့လိုတယ်ကိုယ်မှာကျားပြည်တဲ့တခြားအကြောင်းရင်းတစ်ခုခုရှိနိုင်ရှိနိုင်မှာကိုအစတည်းကလည်းမကြကနာကြရဲကိုဗစ်မတိုင်ခင်တည်းကလည်းပဲရှားဖူးဆက်ရောဂါရှိတဲ့ဥမာ TB ရှိတယ်ဘလူးရှိတခြားအရာရှိနေအကြောင်းရင်းနဲ့မရှိဘူးကျန်းမာရေးရင်းကနေပြီးတော့ဘုံကမနေ့ကတောင်းတောင်းကြီးပဲဒီနေ့မှဖြားတယ်အဲဒီလိုအခြေအနေမျိုးတွေနဲ့ကြုံခဲ့လို့ရှိရင်ကိုဗစ်လိုချက်ချင်းမစင်းစားပါနဲ့ဟောအဲ့ဒီအချိန်မှာကိုယ့်ရဲ့ဤသက်ဆရာဝန်ကိုယ်နဲ့ဤသက်တဲ့ဆရာဝန်နဲ့အရင်တို့မို့ရင်ကျန်းမာရေးဌာနဆက်သွယ်ပြီးတော့ကျွန်တော်တို့ဝိုင်းမှာဆိုလဲဟောလိုင်းရှိပါတယ်ဖုန်းနဲ့ကွန်တက်လုပ်လို့ရပါတယ်ဆွေးနွေးလိုက်ပါယောဂလက္ခဏာအခြေအနေကကိုဗစ်နဲ့တူမတူပေါ့ကိုယ်ဆရာဝန်နဲ့တိုင်ပင်ဆရာဝန်ပေးတဲ့ဆေးတွေတောက်တာတို့နဲ့ပဲပါရစတမောတောက်တာတို့ဒါနဲ့ပဲတက်တာသွားနိုင်ပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဗစ်နဲ့တူမတူခွဲခြားနိုင်တဲ့လက္ခဏာတွေကိုပြောပြပေးလို့ရမှာဆရာ
ကိုဗစ်ဆိုတာတော့အရင်တော့ကဖြားတယ်ချောင်းဆိုးလာမယ်တောက်သက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့မိုးတွေချက်တယ်ဒီလိုသဘောမျိုးနဲ့လာကြတဲ့လူတွေအရင်တော့ကိုဗစ်ကံရရှိတဲ့လူဖြစ်သက်မှပြီးကျွန်တော်တိကျခွဲပြီးတော့ကုသခဲ့တာအခုတော့သကွေးရပြရလဲမကြခင်မိုးချိုင်လာတော့မှဆိုတဲ့ခါကျတော့ဒီလက္ခဏာတွေဟာလည်းပဲကိုဗစ်နဲ့ဆက်ဆက်နေတာကိုတွေ့ရတာကိုတွေ့ရတာပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ကတရားရုံးထည့်သွင်းစဉ်းစားဖို့ပြောတာပေါ့နော်ဒီကကျတော့ချမ်းစိမ့်စိမ့်ခံစားရတာပေါ့ချမ်းစိမ့်စိမ့်ဖြစ်တဲ့အပြင်ဒီချုပ်လေးမှာချမ်းပြီးတော့ချမ်းတုံနေဟာမျိုးပါလာနိုင်ငယ်အခုကကျတော့ကိုလက်တွေခိုက်ခဲပြီးတော့ခေါင်းတအားခိုက်နေနေလက်တောင်းလာနေနေနောက်တစ်ခုကကျုပ်လူတွေမှာတူတူဆန်းဆန်းကကျလို့ဒီရန်ကုန်ဆေးရုံတွေမှာလည်းပဲလာကြလိမ့်ရှိတယ်ကအနဲ့ခံလို့မရဘူးဟုတ်ကဲ့ကျလို့ taste ရတာပေါ့ရှားထုံရယ်ရှားတရားကမရဘူးဒီလိုလူမျိုးတွေလည်းလာတယ်ဒီလက္ခဏာအသေး6ချက်ကအမေရိကန် CDC ကလည်းပဲသူတို့ရှိမှဖြစ်နေတဲ့ ချစ်သိမ်းလို့ရှိနေတဲ့လူနာတွေထဲမှာလည်းဒါမျိုးတွေတွေ့နေရတယ်ဘောနော်ဒီလိုအခြေအနေမျိုးဆိုတော့သူတို့ရှိမှလည်းတွေ့နေရတယ်အဲ့ဒီအချက်တွေရှိလာတဲ့အခါမျိုးကြရင်ကိုယ့်ကိုယ်ကိုတနည်းရှိဖို့လိုတာပေါ့။တာမန်တကွေးလိုပဲဆိုပြီးတော့ပေါ့နေလို့တော့မရဘူး။ကိုဗစ်ပုံခုဆိုတာကျွန်တော်တို့ဆွတ်ယူဖို့
ဟုတ်ကဲ့ဒီနှာခေါင်းတုပ်ပါပါဆန်နော
်။ဟုတ်ကဲ့
ဆောက်ပါ
နှာခေါင်းတုပ်ပဲယူပါ။ဆေးဥစည်းကမ်းနေနေကိုနဲ့နီးစပ်တဲ့ကျမကြီးဌာနတွေဆရာဝန်တွေနဲ့အញ្ញံဆုံးတိုင်ပင်ဆွေးနွေးပြီးတော့ဆေးကိုတွားဖို့စဉ်းစားနေတယ်။အဲ့ဒီမှာကိုယ့်ကိုယ်ပြန်စဉ်းစားဖို့လိုတာကကိုကမတ်စတာထားသလားလူလူတွေကိုတွားတဲ့အခါမှာပတ်စကားစီးတဲ့အခါမှာကိုကမကြကနလက်စေးသလားမသိဘူးကိုကလူစုလူဝေးရှိတဲ့နေရာကိုတွားသလားလူတွေအုပ်စုလိုက်တဲ့မှာဆိုရှယ်ဒစ်စင်စီမရှိဘဲနဲ့နေခဲ့သလားအဲ့လိုမျိုးကိုယ့်ကိုယ်အရင်စဉ်းစားဖို့လိုဒါမှမဟုတ်ကိုက positive ထွက်ပြီးသားလူတယောက်နဲ့များနှိမ့်ချက်မှုလည်းရှိတယ်တွေ့လဲတွေ့ခဲ့ဘူးရဲ့ဆိုရင်တော့ကျွန်တော်စိတ်ဥစည်းကနေလာခဲ့ပါရကျွန်တော်ရဲ့ကုသမှုတွေပေးဖို့အတွက်ဒါအစီအစဉ်ရှိပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာမဖြစ်မနေဒီဆေးရုံသွားရမယ့်အနေအထားမျိုးပေါ့နော်နောက်ကျတာလည်းမဖြစ်အောင်လို့ဆရာကြီ
းဒီတော့ကိုပြည့်ရဲ့တဘောအသိရှင်နိုင်ငံကိုအဓိကထိတာဆိုတဲ့အခါကျတော့ဖြားနေတဲ့ခြင်းချောင်းဆိုးမယ်လေချောင်းနာမယ်နောက်သိရှင်နိုင်ငံနဲ့ပတ်သက်လို့မိုးမယ်ရင်ထဲမှာကြက်မယ်ဒီမထက်မှာအောက်မယ်ဒီလိုအခြေအနေမျိုးတွေရှိနေပြီဆိုရင်တော့ဆေးရုံစီကံကိုလာခဲ့ပါဆေးရုံစီကံကိုလည်းသွားပါဒါမှကိုကဆွတ်ယူတဲ့အစီအစဉ်နဲ့မှာပါပြီးတော့ဆွတ်ယူပြီးပုံစံ negative ဖြစ်စီချာတိနေမှာဖြစ်တဲ့အတွက်ကြောင့်ဟုံးမယ်ချားမယ်ဒီလိုမျိုးဆိုရင်တော့မချစ်မနေလာဘူးကျွန်တော်ကတော့သိခေါ်ချင
်ဟုတ်ကဲ့ဆရာကြီးဒီနေ့မှာဒီယောဂအခန်းရှိထားတဲ့ဒီလူနဲ့တက်ကြီးတွေအတွက်ပေါ့နော်သူတို့ကဖြစ်တာနဲ့ခက်နေနေဆိုးသွားနေတာမျိုးသူတို့တက်ဘယ်လိုကြံပေးကြလဲဆရာကြီး
ခုရှိမှာတမင်းရရှိတယ်ဆိုရင်ကိုကငကူရင်းရလည်းပဲဒီဂျိုတွေတွေးရိုးတွေလုံးယောဂါတွေချောက်ကတ်တွေဒီလိုမျိုးတွေဒါမှမဟုတ်လဲကင်ဆာရှိခဲ့တာတို့ကင်ဆာကြောင့်ဆေးသွင်းနေရတာတို့သမလေကွာစီရိုက်ခေါ်တဲ့ဟိုကုခါးကိုကြစီတဲ့စီအချာကြီးတောက်နေရတဲ့လူမျိုးတို့ဒီလူမျိုးဖြစ်တဲ့လူမျိုးမှာကြားတယ်ဖြစ်ယူနိုင်အောင်ပတ်သက်တဲ့အားတွေပေါ်လာမယ်ဆိုရင်ဒါဆိုရင်လည်းပဲကျွန်တော်တို့အစီအုပ်စည်းကမ်းတွေကိုလာခဲ့ပါဒါမှကျွန်တော်တို့ကစောစောစီစီပြီးတဲ့အချိန်မျိုးမှာစောစောစီစီလိုတဲ့ကုသမှုတွေကိုပေးလို့ရမှာဖြစ်ပါတယ်နောက်တစ်ခုကအဲ့လိုဖြစ်သွားတဲ့အခါမှာကျွန်တော်တို့ကအတန်တရာရှိတဲ့လူနာဖြစ်တဲ့အတွက်ကြောင့်ဆွတ်ယူပါမယ်တကယ်လို့ကမန်ချားယုံမဲနဲ့ဆွတ်ယူပြီးတော့ပိုးမွေးဖို့လိုသလားဆိုတော့အဲ့လိုလည်းမလိုဘူးအဲ့လောက်ကြီးတဲ့ကြောက်ဖို့မလိုပါဘူးသူကသူကာမန်ဖြားပြီးတော့နေ့ရက်၃ရက်ကြာတဲ့အခါမှာသူကသူပြန်ကောင်းသွားတဲ့လူနာတွေလည်းအများကြီးရှိပါတယ်အဲ့လိုလူနာမျိုးတွေအတွက်ဤသက်ရာကြည့်ပြီးဖြစ်ဖြစ်ဤသက်ရာကိုယ်နဲ့သက်ဆိုင်ရာဆရာဝန်ဖြစ်ဖြစ်နဲ့အကြံဉာဏ်ကိုအရင်ဆုံးယူလိုက်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဆေးဥစည်းကံရောက်ပြီးတဲ့အခါမှာရောပြင်းပြထန်ထန်ဖြစ်နေတဲ့အဆင့်မျိုးပေါ့နော်ဘယ်လောက်ထိဆုံးရရှိလဲဆရာ
COVID-19 ဆိုတာလည်းပဲတော်တော်တဲ့ခုခေတ်မှာပေါ်လာပြီးအရန်ကို serious ဖြစ်ပြီးတော့အရန်မြန်ဆန်တဲ့ယောဂါလိုအမှတ်ထားတဲ့ဆိုတော့လည်းပဲကုနာတော်တော်များများကတော့ဒီလိုတခြားနိုင်ငံတွေရဲ့ဥစ္စာကိုကြည့်ရင်လည်းပဲဒီလိုပါပဲ COVID-19 ဖြစ်တဲ့လူတရားရှိခဲ့ရင်80လောက်ကယောဂသိပ်ပြင်းထန်ပါဘူးကျွန်တော်တို့ရှိမှတွေ့နေရတဲ့စီးရင်စီးရလည်းဒီတိုင်းပါပဲဒါပေမဲ့ခုနပြောတဲ့ကိုရှိမှကိုမောဘေးဒစ်ဇီးစ်ခေါ်တာပေါ့နော်ဒီလိုတွေးလို့တော့ဒီလိုဟာကြီးချောက်ကတ်တို့နဲ့တော့ခုနကိုကန်းအချပြီးတဲ့စီးတွေတောက်နေရတဲ့အခြေအနေမျိုးတွေနဲ့ဆိုရင်တော့သိုးတဲ့ပမာဏအများအဲ့ဒီလူတွေက ICU လို့မယ်အကဲကူးစားမှုတွေလို့မယ်သက်ရှူစစ်တွေလို့မယ်အဲ့ဒီလူနာရဲ့ဟိုဥမာလူတရာဖြစ်နေတယ်ဆိုရင်အဲ့ဒီရအရေးအတွက်လူတာလူ15ယောက်20တဲ့မပူပါဘူးဆိုတော့အဲ့15ယောက်20တဲ့မှာလည်းပဲပြန်ကောင်းနိုင်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့စောစောရောက်ဖို့လိုတာပေါ့ဒီ COVID-19 ကအောက်ဆီဂျင်ကိုကျပြီးတော့မရှူနိုင်မပြေနိုင်တဲ့အခြေအနေမျိုးကြမှာရောက်လာရင်တည်ဆုံးမှုဖြစ်ဖို့ပိုများတယ်အင်ဂျီယူတွေတွင်းပြီးတော့တရန်ဆိုးတဲ့လူတွေရှိနေပြီဆိုရင်10ယောက်တွင်းနေဆိုရင်6ယောက်9ယောက်ကဒေတာပေါက်တည်ဖို့ရှိတယ်အရင်ဆိုးတဲ့အခြေအနေတွေကိုယ့်ကိုမစောင့်နေသင့်ဘူးကိုရှိမှာတက်ရှုလမ်းကြောင်းနည်းနည်းမောလာပြီးတက်ရှုမဝဘူးဖြားလို့ဖြားဒီလိုချင်းလေးမျိုးတွေလည်းရှိတယ်ကိုကလည်းပဲလိုက်နာတဲ့နေဟာတွေနဲ့မလိုက်နာခဲ့ဘူးဒါဖြစ်ကတူနေတယ်ကျွန်တော်ကစေုံစီကံအချိန်မီရောက်လာရင်အဲ့ဒီဖြစ်နေရကနေပြီးတော့ပူဆိုးသွားတဲ့လူတိတ်မတွေ့ရအောင်အစရေကဆိုးတဲ့လူတွေလာတဲ့လူတွေပဲပြေဆုံးတော့တွေ့ရအောင
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
ဆင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတို့ဒါရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာရွှေ့ပြောင်းအလုပ်သမားတွေညဝရီနေဆက်ကိတ်ကနေဝင်ထွက်စီဖို့မုံပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကမုံပြည်တက်ပါတီကိုအကြောင်းကြားခဲ့ပါတယ်။ ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားမှုမှာတိတာစွာရောကြခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုတ္တမားတောင်းတဲ့ချီမြောက်ပြည်နယ်ဆက်လမ်းကြောင်းကနေနေရပြန်လာနိုင်ရေးဆောင်ရွက်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။လက်ရှိ COVID-19 ရောဂါကကွယ်ထိန်းချုပ်တဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေဖျားသုံးစုနယ်စပ်ကနေမဝင်စေပဲမြဝတီနယ်စပ်ကိတ်ကနေဝင်ထွက်စေဖို့အတွက်ကိုပူပန်းကူညီဆောင်ရွက်သွားဖို့အမွန်ပြည်နယ်အစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကပြည်နယ်ဝန်ကြီးချုပ်ကိုစာလက်မှတ်ရေးထိုးပြီးဧပြီလ23ရက်နေ့နေ့စွဲနဲ့မွန်ပြည်သစ်ပါတီကိုအကြောင်းကြားစာတောင်းပေးပို့ခဲ့ပါတယ်။နေရပြန်မဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့တရဝင်းနယ်စပ်ကိတ်ဖြစ်တဲ့မြဝတီနယ်စပ်ကိတ်တစ်ခုတည်းကနေပဲဝင်ရောက်တဲ့လို့လဲမွန်ပြည်နယ်အစိုးရရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါနဲ့တဆက်တည်းမှာပဲထိုင်းနိုင်ငံကနေရပြန်မြန်မာအလုပ်သမားတွေအနေနဲ့ဖျားသုံးစုနယ်စပ်လမ်းကြောင်းကိုပြန်လာခွင့်မပြုဖို့နဲ့မြဝတီနယ်စပ်ဂိတ်ကိုသာပြန်လာကြဖို့ဧပြီလ25ရက်နေ့နေ့စွဲနဲ့မွန်ပြည်တစ်ပါတီဗဟိုဌာနချုပ်ကဖျားသုံးစုမြို့နယ်အုပ်ချုပ်ရေးရုံးကိုဆက်လက်ညွှန်ကြားထားပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်တဲ့အခါမှာမွန်နဲ့ကရင်ပြည်နယ်အစိုးရတို့ကမြဝတီမြို့မှာကျူဆူရေးစခန်းတွေဖွင့်လှစ်ထားမှာဖြစ်ပြီးကွရီတင်းစခန်းမှာ21ရက်နေထိုင်သွားရမှာဖြစ်ပါတယ်။
COVID-19 ရောဂါဖြစ်ပွားမှုကိုသိရောက်စွာကာကွယ်တားဆီးနိုင်ဖို့အတွက်တမတော်နဲ့တိုက်ပွဲဖြစ်ပွားစဉ်မှာထိတွေ့မှုမျိုးတွေကိုရှောင်ရှားလိုက်တဲ့အတွက်ဒေတာတွင်းတိုက်ပွဲဖြစ်ပွားမှုမှာသိတာစွာရောကြခဲ့တယ်လို့ DNLA တမ်းမလောင်တပ်ဖွဲ့ဘက်ကပြောပါရယ်။ဧပြီလတွင်တမ်းမျိုးရလူမျိုးရေးတမတော် DNLA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲနှစ်ကြိမ်သာဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာဆက်လက်ဖြစ်ပွားတာမရှိတာတလနေပါရှိပြီလို့ DNLA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုတိုက်ကျော်ကပြောပါရယ်။တရားနာလီအနေနဲ့တိုက်ပွဲဖြစ်ပွားမှုကိုရှော့ချလိုက်တယ်လို့တစ်ဖက်မှာလည်းအစိုးရကြားမရေးလူသားတွေမရောက်နိုင်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်ရရှိနေတယ်လို့လည်းသူကပြောပါတယ်
။အခုရက်ပိုင်းအတွင်းမိုးရွာသွန်းမှုကြောင့်ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်ရေးအပအဝင်အခက်အခဲပေါင်းစုံနဲ့ကြုံတွေ့နေရပါတယ်။ဒုက္ခသည်စခန်းများစုမှာတာလပတ်အမိုးရင်နဲ့ဆောက်လုပ်ထားတဲ့ယာယီတဲတွေဖြစ်ပြီးမိုးရွာတဲ့အတွက်နေထိုင်ရေးအပအဝင်ချက်ပြုတ်စားတော့ရေးပါအခက်ကြုံနေရတယ်လို့ဒုက္ခတဲ့စခန်းတွေမှာကူညီပေးနေသူတွေကပြောပါတယ်။2018ခုနှစ်ဒီဇင်ဘာလကစပြီးမြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရစွန့်ခွာသူတသိန်းခွဲနီးပါးကယာယီဒုက္ခတဲ့စခန်းတွေမှာခိုလုံနေကြတာဖြစ်ပြီးဒုက္ခတဲ့စခန်းအများစုမှလည်းပျက်စီးနေတဲ့အတွက်ပြန်လည်ပြုပြင်ဖို့လိုနေတယ်လို့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်။
COVID-19 ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာကရင်ပြည်နယ်ကုန်းကရစ်ကျိုက်တုံးလမ်းမပေါ်မှာတည်တင်ကားကြီးတွေပုံမှန်မပြတ်သွားလာဖွေးဖြူပေးနေတာနဲ့ပတ်သက်ပြီးဒေသခံတွေကမလူလားကြဘူးလို့ပြောဆိုနေပါတယ်။ယောဂါထိန်းချုပ်တဲ့အနေနဲ့အဲ့ဒီလမ်းမှာသွားလာနေတဲ့ဒေသခံတွေကိုအဲ့ဒီမှာရှိတဲ့လက်နက်ကန်အဖွဲ့တွေကအဝင်ထွက်စစ်ဆေးပြီးသွားလာကသမှုတွေလုပ်နေပေမဲ့လည်းတည်တင်ကားတွေကတော့ပုံမှန်မပြတ်ပေးသွားလာနေတာကိုဒေသခံတွေကအခုလိုမလူလားတာလည်းဖြစ်ပါတယ်။အဲ့ဒီနယ်မြေမှာတစ်ထုတ်တာနဲ့ပတ်သက်ပြီး KNU ဘက်ကပိတ်ထားလိုက်ပြီးဖြစ်တာကြောင့်အောက်ခြေမှာအခုလိုတစ်ဆက်လက်ထုတ်နေတာဟာတခြားလက်နက်ကန်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိမသိသေးဘူးလို့ KNU ဘူတစ်သောတာဝန်ခံပထမမန်းပါတွန်းကဆိုပါရယ်။ကရင်ပြည်နယ်ရဲ့အမြင့်ဆုံးမော်လီအီတောင်ကျောရှောင်းမှာတပ်တိုင်းရဲ့တစ်တွေခုတ်ယူနေတာကြောင့်တစ်သောတွေလည်းပြုံးတီးနေပြီလို့ဒေသခံတွေကပြောပါရယ်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထက်မှဟိုဆေရွာကရွာသားတဦးဟာဧပြီလ24ရက်နေ့ညနေကနွားရွာရှာရာကအပြန်ရွာအဝင်တမိုင်ခန့်အကွာမှာအစိုးရတပ်မတော်နဲ့စုံမိပြီးဖမ်းဆီးစစ်ဆေးရိုက်နှက်ခဲ့ပြီးတနတ်နဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ3ရက်စပြီးအစိုးရစစ်တပ်ဟာလာရှိုးအရှိဖက်ချမ်းကိုအင်အားဖြည့်တင်းကကောင်းခါပြည်သူစစ်တပ်ဖွဲ့ရဲ့တပ်စခန်းတွေမှာဝင်ရောက်နေရယူကြပြီးတော့အဲ့ဒီဒေသမှာလှုပ်ရှားနေကြောင်းလာရှိုးရောက်မိုင်းယော်မန်းကျက်ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကလည်းအစိုးရတပ်မတော်ခမရ36နှစ်ဟာမိုင်းယော်အဝင်မှာခြံအလုတ်တက်လုတ်တဲ့ရွာသား9ဦးကိုဖမ်းပြီးတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေတောင်းတဲ့ချီအတွက်ဧပြီလ30ရက်နေ့နောက်ပိုင်းမြောက်ပြည်နယ်ဆက်လမ်းကြောင်းကနေနေရက်ကိုပြန်လာနိုင်ရေးသက်ဆိုင်ရာအစိုးရဌာနတို့စီစဉ်နေကြပါတယ်။တရားမဝင်ဝင်ရောက်တဲ့အလုပ်သမားတွေလည်းသက်ဆိုင်ရာတန်ရုံးမှာစည်ရင်းသွင်းနိုင်တယ်လို့လဲဆိုပါတယ်မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံကိုပြန်ချင်တဲ့ထိုင်းနိုင်ငံရောက်မြန်မာရှိပြောင်းလုံးတမားတွေရဲ့စီးရင်သိရှိနိုင်ဖို့နဲ့လိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်ဖို့ဘန်ကောက်မြို့မှာရှိတဲ့အလောက်တမားတန်ရာရှိယုံဝက်ဘ်ဆိုက်ဆံမျက်နှာမှာဖောင်ဖြစ်ပြီးတော့စီးရင်ပေးသွင်းတဲ့နေရာမှာတရားဝင်ဆက်ရွက်စာတမ်းထောက်ထားမရှိသူတွေကလည်းစီးရင်ပေးသွင်းနိုင်တယ်လို့မဟာချိုင်မှာရုံးခွဲဖွင့်ထားတဲ့ရှေ့ပြောင်းလို့တမားခွေရီကွန်ရဲ့ MWIN2 ဥက္ကဋ္ဌကိုတန်းစော်ထိုက်ကအခုလိုပဲပြောပါတယ်
တို့တမားတွေကလည်းကြံရှင်လို့ရှိရင်ဒီစီးရင်ထိုင်းတွားလာဆောင်တယ်ဟောသူတို့စီးရင်ရတော့ဗျာဒီကနေပြီးတော့တန်ရောင်းနေပြီးတော့စီးရင်ယူလိုက်တယ်ခုစီးရင်တင်တယ်လို့ပြစီဆက်မယ်ပြီးလို့ရှိရင်ဒီစီးရင်တိုင်းကိုမဲဆောင်တန်ရရှိဖို့ပုံမယ်အပန်ရှေ့ပြောင်းစီဆက်မယ်ဒီပြေသာကြောင့်ဒီတော့မှာတွေစဉ်းစားချပြီးဘုဖက်မြန်မာဘက်ချမ်းကိုပြန်ပို့မယ်မြန်မာဆက်ကမြန်မာဆိုးရွားလည်းပဲပြန်ဝဲတော့တမားတွေကွန်တဲ21ရေးတော့ပါတော့နေရာတစ်ခုပါသေးချပြီးစစီစဉ်ပေးပြီးမှပြန်ချပြီးမှဆက်ချရတဲ့ဆိုတော့သူကသူ့နေရာကိုပြန်ပို့မှာဟုတ
်ဒီနေရာမှာထိုင်းနိုင်ငံကိုတရားမဝင်ဝင်ထွက်သွားလာနေတဲ့မွန်ပြည်သစ်ပါတီထိန်းချုပ်တဲ့ဖျားသုံးစုမြင့်နယ်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကိုရှေ့ပြောင်းလို့တမားတွေကိုဝင်ခွင့်ပြုမှမဟုတ်ပဲရဝတီဘက်ကတားထွက်ဖို့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းထားတယ်လို့မွန်ပြည်သစ်ပါတီပြည်တွင်းရေးဌာနတာဝန်ခံနိုင်ပညာလေကမွန်ပါသာနဲ့အခုလိုပဲပြောပါတယ်
တမ်းမြဝတီနောက်ကရောလော့ဒ်နေမ်ကမ်ရောလော့ဒ်အမှုဝကမ်ဘုံလာတော့စပ်မြဝတီဒီပြန်တ
ောင်းတရားဝင်ဆိုင်ရွက်စာရန်ရှိတာပဲဖြစ်ဖြစ်မရှိတာပဲဖြစ်ဖြစ်မြောက်တီရောက်ရင်တော့အစိုးရတာဝန်ယူပြီးကြိုးပို့လုပ်ပေးမှာပါမြောက်တီရောက်ဖို့သက်သက်ပြန်လာပါအဲ့ဒီကိုရောက်ရင်ဘယ်မြို့နယ်ဘယ်ပြည်နယ်သွားမှလဲစည်ရင်းတွေကောက်ယူပြီးတော့ကောင်းကောင်းမွန်မွန်အကြိုပို့လုပ်ပေးဖို့ကိုအစိုးရတာဝန်ရှိသူတွေကကျွန်တော်တို့ကိုပြောထားတယ်
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တွေခြေပြုတ်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတရီထိရောက်စွာဆောင်ရွက်နိုင်ဖို့ကိုညီနိုင်ပူပေါင်းရေးကော်မတီတရက်ကိုလည်းသမရမိတ်နဲ့ဖွဲ့စည်းလိုက်ပြီလို့အေဗီလာ28ရက်နေ့ကအစိုးရသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်လိုက်တဲ့အပေါ်မှာရှေ့ပြောင်းအလို့သမားရေးလှောက်ရှားသူထိုင်းမြန်မာခြေဆိုင်ပညာရေးနဲ့ဖို့ဖြိုးသွတ်သက်ရေးဖောင်ဒေးရှင်း FED အမှုဆောင်ဒါရိုက်တာဦးထွချစ်ကကြိုဆိုလိုက်တယ်လို့ခုလိုဆိုပါတယ်
အဲ့လိုမျိုး EAO တွေနဲ့ပေါ့နော်အစိုးရနဲ့ဆွေးနွေးလို့ရှိရင်ကျွန်တော်တတ်မတော်နဲ့လူတွေပေါ့အဲ့လိုပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်ဖို့ကျွန်တော်တို့အများအားအကြံပေးလာတယ်အခုလိုမျိုးကျွန်တော်တို့ဒီဟိုတမရရုံးကနေပြီးတော့ EAO တွေနဲ့ပေါင်းလုပ်မယ်ဆိုရင်ဟာမျိုးထွက်လာလို့ကျွန်တော်အနေနဲ့တော့ဒါကျိုးဆိုတယ်ပေါ့နော
်ထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်စက်ရုံလုံးရုံများစွာရပ်နားထားတဲ့အတွက်ရှေ့ပြောင်းမြန်မာလုံးတမားတွေနေနေလုံးဝအလုပ်ပြုတ်သွားတာအလုပ်ဆိုင်ကခံထားရတာနဲ့အလုပ်ချိန်အလျှော့ခံထားရတဲ့သူတိတ်နေချီရှိနေပြီးရေးပေါ်ကာလကိုလည်းမေလ30ရက်နေ့အထိသုံးပြလိုက်တာကြောင့်မြန်မာလူ့သမားတွေအိမ်ပြန်နိုင်ဖို့ကအခက်အခဲတွေရှိနေပါသေးတယ်လို့သိရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါပိုးကူးစက်ခံရသူ9ဦးအနက်ပြည်내သက်သာလာသူတွေရှိနေပါတယ်။အသေးစိတ်ကိုနမ်ဟောင်းကနေစူးစီးတင်ဆက်ပေးမှဖြစ်ပါတယ်။
ရှမ်းပြည်နယ်မှာ COVID-19 လူနာ9ဦးရှိနေရမှာအဲ့ဒီအနက်ဒုတိယလူနာဖြစ်တဲ့တောင်ကြီးကအင်္ဂလန်ပြန်လူငယ်ဟာလက်ရှိမှာရောဂါပိုးမရှိတော့လို့ဧပြီလ28ရက်နေ့ကဆေးရုံကဆင်းခွင့်ပေးလိုက်ပြီဖြစ်ကြောင်းတောင်ကြီးမြို့ဆက်ဆံထွန်းဆေးရုံကရှမ်းပြည်နယ်အထူးရောဂါနေနည်းရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာနင်းဤဖြူကအခုလိုပြောပါတယ
်။ဒီကိုယ်တိုင်ကတော့3ချိန်ကြည့်မှာ negative ဖြစ်တယ်ပေါ့နော်။အဲကြောင့်မို့သူတို့ဒီနေ့ဆေးရုံကဆင်းပြီးတော့မယ်။ကျေးရွာဆင်းပြီးတော့ facility quarantine ပေါ့နော်ဟိုတယ်တစ်ခုမှာဟိုတက်ဆက်ချမယ်ပေါ့နော်အဲ့တော့ဟိုပြန်ပြီးတော့ကောင်းလာတဲ့အနာခြေဝင်သွားတာပေါ့နော
်အင်္ဂလန်မှာဆေးပညာရပ်တွားရောက်တင်ယူလေ့လာပြီးပြန်လာတဲ့ဒီ case 29လူငယ်ဟာမတ်လ28ရက်နေ့ကရန်ကုန်ကိုပြန်ရောက်လာတာဖြစ်ပါတယ်ရန်ကုန်မှာ14ရက် quarantine ဝင်ပြီး April 17ရက်ရှမ်းပြည်ပြန်တဲ့နေ့မှာပဲပိုးတွေ့ရှိကြောင်းအစိုးရရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်သူဟာဆေးရုံမှာ16ရက်ဆေးကုသမှုခံယူပြီးနေပြန်ကောင်းလာတဲ့သူဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကရှမ်းပြည်ရဲ့ပထမဆုံးလူနာကလည်းအလားတူဧပြီလ24ရက်နေ့မနက်ပိုင်းမှာတတိယအကြိမ်ပိုးထွက်စစ်ရမှာပိုးမရှိတော့ဘူးလို့ဧပြီလ28ရက်ကအဖြေထွက်လာပါတယ်သူကတော့မြန်မာတနိုင်ငံလုံးရဲ့ case 14လူနာဖြစ်ပါတယ်သူနဲ့ပတ်သက်ပြီးတော့လာရှိုးပြည်သူ့ဆေးရုံကြီးကဒေါက်တာညာမြင့်ကအခုလိုပြောပါတယ
်24ရက်နေ့ကယူတဲ့နမူနာပေါ့အဲဟာကိုဒီနေ့မနက်4နာရီမှာကျွန်တော်တို့ဖြည့်ပြရပါတယ်အဲ့ဒါတော့ negative လို့ပြောပါတယ်ဒီနေ့တစ်ခါထပ်ပြီးတော့သူ့ကိုစက်ပယ်ထပ်ယူပါပါမယ်တစ်ချိန် negative ဖြစ်ပြီးလို့ရှိရင်သူက quarantine 21ရက်ထပ်နေရပါမယ်အဲ့ဒီပြီးတော့ကျွန်တော်တို့ကပြန်ကြည့်ပါမယ်ဒီကြားထဲမှာတစ်ခုခုထူရတယ်ဆိုရင်လည်းပြန်ကြည့်မယ်ပေါ့အဲ့ဒါပြီးတော့ကသူကစိတ်ကလည်းကြအပြင်မှာနေလို့ရပါတယ်
ဒီကြောင့်မဲအမတ်ဆက်လေးလူနာကတော့မတ်လ29ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကနေပြန်လာပြီးနေမကောင်းဖြစ်လို့ကြောင့်မဲဆေးုံမှာတက်ရောက်ဆေးကုသမှုခံယူနေရကနေမတ်လ30ရက်နေ့မှာပိုးတွေ့ရှိကြောင်းကျန်းမာရေးဌာနကတရားဝင်ကြေညာပါတယ်အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလက်ရှိရှမ်းပြည်နယ်မှာကိုဗစ် 19,986ရှိပါတယ်။အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်။ကိုဗစ် 19ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာထိုင်းနိုင်ငံရဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေမျက်ဝရီနဲ့စကိတ်ကနေဝင်ထွက်စေဖို့အတွက်ပူးပေါင်းဆောင်ရွက်သွားဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမွန်ပြည်တပ်ပါတီကိုအကြောင်းကြားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြ
တင်ဆက်သွားမယ်တရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဇာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ညစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ကမ္ဘာဆင်းရဲမွေးတည်မှုပြဿနာတိုက်ဖြည့်ရေးအတွက်ရနေတဲ့တိုးတက်မှုတွေဟာအခုကိုရိုနာဗိုင်းရပ်စ်ကာယရောဂါပေးကြောင့်ဆွေးရုပ်သွားနိုင်တဲ့အန္တရာယ်နဲ့ကြုံရတယ်လို့ကမ္ဘာဘဏ်ကချက်သတင်းနေမှာပြောပါတယ်။ဒီကာယရောဂါကြောင့်ကမ္ဘာတလွာလူသန်းပေါင်းများစွာကိုအလုလက်မဲ့ဖြစ်စေတာကြောင့်ကမ္ဘာဆင်းရဲမွေးတည်မှုနှုန်းဟာ1988ခုနှစ်ကစပြီးပထမဆုံးအကြိမ်ဖြစ်နေတက်လာတော့မှာဖြစ်ကြောင်းကမ္ဘာဘဏ်ကပြောပါတယ်။ကုလသမဂ္ဂကတော့ဒီနှစ်ကုန်လောက်ဆိုရင်လူပေါင်းသန်း900လောက်ဆင်းရဲမွေးတည်သွားနိုင်တယ်လို့ခန့်မှန်းပါတယ်။ John Hopkins တက္ကသိုလ်ဆက်သန်းမှာတော့ဒီရောဂါအကူးဆက်ခံရသူကကျွတ်တဲ့ပြည်နယ်မှာ3,200ခွဲနီးပါးရှိပြီးသေဆုံးရသူက23,000ကျော်ရှိနေပါတယ်။ Coronavirus ကာယရောဂါထံကြောင့်စီးပွားရေးထိခိုက်နေတဲ့ American ပြည်တော်စုမှာအလုံးလက်နဲ့ခံစားခွင့်လျှောက်ထားသူဦးရေတနေ့တခြားတိုးလာနေပြီးတီးခဲ့တဲ့သတင်းဖတ်ထဲမှာပဲ 3.8 သန်းထပ်ပြီးလျှောက်ထားခဲ့တယ်လို့အလုတ်သမားဝန်ကြီးဌာနကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်စီးပွားရေးပြန်ပြီးကောင်းလာစေဖို့တွန်းအားပေးနေတယ်လို့တချို့ပြည်နယ်တွေကလည်းအသေးစားစီးပွားရေးလုပ်ငန်းတွေစပြီးပြန်ဖွင့်နေတယ်နဲ့အလုတ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဦးရေဟာတစ်လခွဲအတွင်းစုစုပေါင်း 30.3 တန်းဖြစ်လာနေတာပါ။ဒါပေမဲ့ဆက်ပြီးဖြစ်ပေါ်နေတဲ့ဒီကာယရောဂါထံကြောင့်အလုတ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဟာလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်တန်းနဲ့ချီးပြီးရှိလာနိုင်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကိုဗစ် -19 ကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေကိုတယ်လီဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။ဒီကာယရောဂါအခြေအနေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြကြောင်းနဲ့အိန္ဒိယရဲ့အင်းကြီးချင်းတွေသာပထမမူဝါဒကိုအခြေခံပြီးအခက်အခဲတွေကိုအတူဖြေရှင်းသွားကြဖို့လဲသဘောတူခဲ့ကြတယ်လို့ဝန်ကြီးချုပ်မိုဒီကတက်တမ်းမှရေးပါတယ်။မြန်မာနိုင်ငံရဲ့ကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်အိန္ဒိယနိုင်ငံကအကူအညီပေးဖို့အသင့်ရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့တစ်လလောက်ကကိုဗစ် -19 ရောဂါရှာဖွေဆန့်သက်ရေးကိရိယာတွေကိုတောင်ကိုရီးယားနိုင်ငံကနေတင်သွင်းခဲ့တဲ့ဗီယက်နမ်နိုင်ငံဟာအခုအခါမှာဒီဆန့်သက်ကိရိယာတွေကိုချမ်းသာတဲ့နိုင်ငံတွေစီတင်ဖို့ရောင်းချနိုင်တော့မှာဖြစ်ပါတယ်။ဗီယက်နမ်ကထုတ်လုပ်တဲ့ဒီဆန့်သက်ကိရိယာတွေအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ဗြိတိန်အစိုးရရောစီကနေအတည်ပြုချက်တွေရထားပြီလို့လဲဗီယက်နမ်အစိုးရကပြောပါတယ်။တောက်ကြံနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်လိုက်တဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ရတပါ
This program has come to you from the Voice of America, Washington.